Welcome to the Voice of America in Burmese.
Mingla minak khe ma shin 2019 khu ne October la 3 ye cha da pri ni minak khe VOA season 2 go American pi rang su myo ro Washington DC ga ni dai yai thol lwin ni ba bi. Line to meter 2440 58 a pyin VOA Facebook sa myat na VOA Burmese news ga ni pi lo le thol lwin chain na de pyin ni na sin nai ma le shin.ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြေညာပေးပါပါသမ္မတထရမ့်အစိုးရအဖွဲ့အစည်းနဲ့အောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုကိုဝင်ရောက်ပြီးတော့မနှောက်ရှက်ဖို့အတွက်အောက်လွှတ်တော်ကသတိပေးလိုက်ပါတယ်ယူကရိန်းကနေပြီးတော့ရုရှားထောက်ပံ့ပေးတဲ့ခွဲထွေသမားတွေရင်တိုက်ခိုက်ရေးမှာအထောက်ကူပေးဖို့အတွက်စစ်လက်နက်ပစ္စည်းတွေကိုရောင်းချခွင့်အမေရိကန်လွှတ်တော်ကအင်္ဂါနေ့မှာကနူးအတီးတူချက်ချပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရယ
်ကောင်းပါပြီရှင်အခုမှကနားဆင်ရမယ့်သတင်းလွှာတွေကတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကို NBC ကတ်ထုတ်ပေးစီစစ်ပေးပြီး NIC ကတ်တွေထုတ်ပေးဖို့မြန်မာအာဏာပိုင်တွေကသဘောတူလိုက်တဲ့အကြောင
်း Myanmar ready to take those dislocated people from Myanmar
ဖီယိုဘင်္ဂလားဒေ့ရှ်တန်တာကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောကြားချက်နဲ့အတူထုတ်လွှင့်ပေးမှာပါ2020ရွေးကောက်ပွဲနီးလာတဲ့အချိန်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာကအလေးထားဆောင်ရွက်ကြဖို့ AI အဖွဲ့ရဲ့တောင်းဆိုမှုကီဂစ်စတန်နိုင်ငံကလူ့ခွင့်ရေးရှေ့နေ UNHCR ရဲ့2019ခုနှစ်နတ်ဆန်ဒုက္ခသည်ဆိုင်ရာစုချီးမြှင့်ခံရတာနဲ့အတူအာရှမှာဆင်ရည်အတွက်ဒုတိယအများဆုံးရှိတဲ့မြန်မာနိုင်ငံတွင်းကဆင်မျိုးတုံးမဲ့အခြေအနေသတင်းလွှာတွေနှာစင်နိုင်ပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်သမ္မတဒေါ်နယ်ထရမ့်ရဲ့ယူကရိန်းနဲ့သဘောတူညီချက်ယူထားတာတွေနဲ့ပတ်သက်တဲ့ဆရာစတန်းတွေကိုရဖို့ဆင့်ခွန်နိုင်မယ်လို့မျှော်လင့်နေတဲ့အောက်လွှတ်တော်ကိုထိန်းချုပ်ထားတဲ့တိုက်ခန်ဒီမိုကရက်ပါတီခေါင်းဆောင်တွေကသမ္မတအင်ဂျူရိုကိုဗုဒ္ဓဖူးနေမှာသတိပေးလိုက်ပါတယ်။သမ္မတကိုတရားစွဲဆိုနိုင်ဖို့အတွက်ကြိုးစားနေတဲ့လွှတ်တော်ရေးကော်မတီရဲ့ပန်ကြားချက်တွေကိုပူးပေါင်းဆောင်ရွက်ဖို့ရှိမရှိဗုဒ္ဓဖူးနေသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေရဲ့မေးမြန်းချက်ကိုသမ္မတကသူဟာအမြဲတမ်းပူးပေါင်းဆောင်ရွက်ကြောင်းပြောပါတယ်။ဒီမိုကရက်ရဲ့စုံစမ်းစစ်ဆေးမှုဟာနောက်ပြောင်းလိမ်လဲတဲ့လှည့်ကွက်တစ်ခုဖြစ်ပေမဲ့ကော်မတီဥက္ကဋ္ဌနဲ့လက်တွဲပြီးဆောင်ရွက်မှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။ဒါအပြင်နိုင်ငံတော်လုံခြုံရေးကောင်စီ NSC အတွက်တာဝန်ပေးထားတဲ့ American ထောက်လှမ်းရေးအဖွဲ့ဝင်တယောက်ရဲ့အတွင်းသတင်းပေးတိုင်တန်းမှုနဲ့ပတ်သက်ပြီးယူကရိန်းသမ္မတနဲ့ဇူလိုင်25ရက်နေ့တယ်လီဖုန်းဆက်သွယ်ပြောကြားမှုအတွက်အောက်လွှတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ရဲ့လှုပ်ဆောင်ချက်ဟာနိုင်ငံတော်သစ္စာဖောက်မှုကိုကျူးလွန်ရာရောက်နေကြောင်းလည်းသမ္မတကဆွဆွဲခဲ့ပါတယ်။ Schiff ကလည်းသမ္မတ Trump ကိုတရားစွဲနိုင်ဖို့အတွက်တရားရေးဆိုင်ရာတက်တည်ပြနိုင်အောင်စုံစမ်းစစ်ဆေးမှုတွေအတွက် Trump အစိုးရအဖွဲ့ကနေနှောက်ယှက်ဖို့အတွက်ဗေကြိုးစားမှုမျိုးကိုမဆိုသတိပေးလိုက်ကြောင်းပြောပါတယ်။
အမေရိကန်နိုင်ငံထောက်လှမ်းရေးနဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေအနေနဲ့အမေရိကန်ရွေးကောက်ပွဲတွေမှာရုရှားကထပ်မံဝင်ရောက်ဆွတ်ဖက်မှုကိုမျှော်လင့်ထားနေချိန်မှာပဲဒီချိန်မှာတော့ဆွတ်ဖက်မှုတွေကိုကာကွယ်ဖို့အသေးချာပြင်ဆင်ထားတယ်လို့ဆိုပါရယ်မော်စကိုမြို့မှာဗိုလ်တုံးတွေကစီးပွားရေးဖိုရမ်တစ်ခုကျင်းပနေစမှာရုရှားသမ္မတပူတင်ကအမေရိကန်ပြည်တွင်းနိုင်ငံရေးအခြေအနေကရုရှားအမေရိကန်ဆက်ဆံရေးကိုယိုယွင်းပျက်စီးစေကြောင်းပြောကြားရင်းသူ့အနေနဲ့ရှုတ်ဝက်ချက်တရက်ပြောပြခြင်းကြောင်းအမေရိကန်သမ္မတရွေးကောက်ပွဲကိုတေချာပေါက်ဆွတ်ဖက်သွားမှာဖြစ်ကြောင်းအပြောင်းအပြက်ပြောကြားခဲ့ပါတယ်။ရုရှားသမ္မတပူတင်ရဲ့ပြောကြားချက်နဲ့ပတ်သက်ပြီးအမေရိကန်တို့အနေနဲ့ဝင်ရောက်ဆွတ်ဖက်မှုကိုတုံ့ပြန်ကာကွယ်သွားဖို့လက်နက်ကိရိယာအစုံလင်ရှိကြောင်းအမေရိကန်စိုက်ဘာနဲ့အခြေခံစောက်အုံလုံခြုံရေးအေဂျင်စီကဒုတိယလက်တော်ညွှန်ကြားရေးမှူး Janet Manfra ကပြောပါတယ်။အမေရိကန်တို့အနေနဲ့ဒီတစ်ခေါက်ရွေးကောက်ပွဲမဲပြီးတဲ့အခါလုံခြုံမှုရှိတယ်လို့ခန်းစားရမှာဖြစ်ကြောင်းပြည်နယ်50စလုံးမှာစောင့်ကြည့်ရေးစနစ်တွေတပ်ဆင်ထားမှာဖြစ်ကြောင်းပြည်ထောင်စုအဆင့်ပြည်နယ်အဆင့်နဲ့ဒေသဆိုင်ရာအဆင့်ရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေအကြားအပြန်အလှန်ဆက်သွယ်မှုစနစ်ကောင်းမွန်မှုရှိနေကြောင်းလည်းပြောပါတယ်။ဒါပေမဲ့ဒီချိန်လဲလက်ကွက်အစ်စ်တွေနဲ့ရုရှားနိုင်ငံဝင်ရောက်ဆက်ဖက်မှာကိုတော့စိုးရိမ်နေကြဆဲပါ။ရွေးကောက်ပွဲမှာလုံခြုံမှုရှိရာဝန်ကြီးဌာနရဲ့အမြင့်ဆုံးတာဝန်ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအကြေညာချက်ထုတ်ပြန်ထားခဲ့ပါတယ်။
ယူကရိန်းနိုင်ငံကရုရှားအထောက်ပံ့ပေးထားတဲ့ခွဲထွေရေးသမားတွေကိုရင်ဆိုင်တိုက်ခဲ့မှာအထောက်ကူပေးနိုင်ဖို့အတွက်ပခုံးထန်းပြရတဲ့ Javelin တန်ကားပစ်ဒုံးကျည်တွေကန်ဒေါ်လာ39သန်းပိုးယူကရိန်းကိုရောင်းချခွင့်အတွက်က ကန့်လွှတ်တော်နဲ့နိုင်ငံခြားရေးအရာရှိတွေကအင်ကာနေမှာကနအူးအတီးပြုချက်ချထားပေးလိုက်ပါတယ်။ဒီနှစ်ဆန်မှာယူကရိန်းအစိုးရကနောက်ထပ် Javelin ဒုံးကျည်တွေရောင်းချဖို့အတွက်ပန်ကြားခဲ့တဲ့နောက်အမေရိကန်ကဒုံးကျည်150နဲ့လောင်းချာနှစ်ခုကိုထပ်ပြီးရောင်းချခဲ့တယ်လို့ Bloomberg သတင်းဌာနကပထမဆုံးဖော်ပြခဲ့တာပါ။ယူကရိန်းဟာအမေရိကန်စီးကဒေါ်လာ48သန်းတန် Javelin ဒုံးကျည်200နဲ့လောင်းချာ38ခုကိုပထမတုံ့အနေနဲ့2018ဧပြီလမှာရရှိခဲ့တာဖြစ်ပြီးအဲ့ဒါဟာယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုရဲ့လက်ထက်မှာဖြစ်ပါတယ်။နောက်ထပ်စစ်ဖက်နဲ့မသက်ဆိုင်တဲ့ဒေါ်လာ39သန်းတန်အထောက်အကူပစ္စည်းတွေကိုတော့စက်တဘာနှောင်းမှယူကရိန်းတက်ချထားပေးတဲ့ဒေါ်လာသန်း390သန်းတန်အထောက်အကူတွေနောက်မှရောင်းချပေးရမှာဖြစ်ပေမဲ့သမ္မတဒေါ်နယ်ထရမ့်ကဆိုင်းငံ့ထားခဲ့တာဖြစ်ပြီးဒါဟာသမ္မတထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ပေါ်မှာစုံစမ်းမှုတွေလုပ်ပေးဖို့ယူကရိန်းသမ္မတတဲ့ဗလိုဒမီယာဇလန်စကီကိုဖိအားပေးတဲ့အနေနဲ့ဆိုင်းငံ့ထားတာလို့အရာရှိတွေကဘလူးဘတ်ကိုပြောကြောင်းဖော်ပြထားတာပါ။သမ္မတထရမ့်ကိုတရားဆွဆွနိုင်ရင်စုံစမ်းမှုတွေလုပ်လာစေတဲ့ယူကရိန်းသမ္မတဇလန်စကီနဲ့သမ္မတထရမ့်တို့ကြားတယ်လီဖုန်းဆက်သွယ်ပြောကြရမှာသူလည်းရှိနေပါတယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဗိုလ်တပူးနေမှာပဲပြောကြားခဲ့ပါတယ်။
ဥရောပလေယာဉ်တည်ဆောက်ရေးကုမ္ပဏီ Airbus ကိုဥရောပသမဂ္ဂ EU ကတရားမဝင်ထောက်ပံ့ကြေးတွေပေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကိုတိုင်ကြားထားတဲ့ကိစ္စမှာအမေရိကန်နိုင်ငံဘက်ကအနိုင်ရရှိခဲ့ပါတယ်။အဲ့ဒီလိုအနိုင်ရရှိခဲ့တဲ့အတွက်စံချိန်တင်ရောကြေးငွေအမေရိကန်ဒေါ်လာ 9.5 ဘီလီယံကိုရရှိမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ EU ကိုပြစ်ဒဏ်ခတ်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုဟာဥရောပသမဂ္ဂကသွင်းကုန်တွေအမျိုးမျိုးအပေါ်အော်တိုဘာ18ရက်နေ့ကစပြီးသွင်းကုန်ကုန်တွေစီးတက်သွားမှာဖြစ်ပါတယ်။ဥရောပဟာနှစ်ပေါင်းတော်တော်များများ Airbus ကုမ္ပဏီကိုထောက်ပံ့ခြင်းအမြောက်အများကူညီပေးရနေခဲ့ရမှာ American လေကြောင်းကုမ္ပဏီတွေနဲ့အလုပ်သမားတွေပေါ်များစွာထိခိုက်ခဲ့ကြောင်းတိုင်ကြားတရားဆွဲဆိုပြီး15နှစ်အကြာမှာ American တို့အနေနဲ့ဥရောပပေါ်တံပြန်သွင်းကုန်ကုန်တွေစီးကျက်ခွင့်ရှိတယ်ဆိုတာကိုကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ကအတည်ပြုပေးခဲ့ကြောင်း American ကုန်သွယ်ရေးဝန်ကြီး Robert Lighthizer ကပြောပါရယ် American နိုင်ငံကိုရောက်ရှိနေတဲ့ Finland သမ္မတနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ American သမ္မတ Donald Trump က WTO ရဲ့ဆုံးဖြတ်ချက်ဟာ American နိုင်ငံအတွက်နိုင်ပွဲကြီးတစ်ခုဖြစ်ပြောကြားခဲ့ပါရယ် WTO ရဲ့ဆုံးဖြတ်ချက်ဟာအပြည့်အသက်ဆုံးဖြတ်ချက်ဖြစ်ပြီးအယူခံတင်ခွင့်မရှိပါဘူး။ဒါပေမဲ့ EU ကထုတ်ပြန်တဲ့ကြေညာချက်မှာပေါ့ WTO ကခွင့်ပြုပေးထားတဲ့တံပြန်ဆောင်ရွက်မှုတွေကို American နိုင်ငံကလှုပ်လာမယ်ဆိုရင် EU နဲ့တခြားရွေးစရာမရှိပဲအလားတူတံပြန်ဆောင်ရွက်ရန်သာရှိကြောင်းပြောကြားခဲ့ပါရယ်။ American နိုင်ငံကဥရောပလို့လေရင်တွေပေါ်သွင်းကုန်ခွန်ဆရာကန်တို့ကောက်ခံဖို့ရှိပြီး Scotch နဲ့ Irish Whiskey တွေပါဝင်ဥရောပထွက်ကုန်ပစ္စည်းတော်တော်များများကိုပေါ်မှာလဲသွင်းကုန်ခွန် 25% ရာခိုင်နှုန်းကောက်ခံဖို့ရှိပါရယ်ခင်ဗျာ။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်နိုင်ငံတကာနဲ့ကပ်ညီတဲ့မြန်မာစာ Unicode စနစ်ကိုကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာတပြိုင်နက်တည်းပြောင်းလဲသုံးစွဲဖို့အောက်တိုဘာ1ရက်နေ့ဗိုလ်တဖူးနေ့ကိုမြန်မာအစိုးရကတက်မှတ်ထားပါတယ်အစိုးရဝန်ကြီးဌာနတွေနဲ့စီးပွားရေးလုပ်ငန်းတွေပြည်သူတွေအချင်းချင်းကြားဆက်သွယ်ဆက်နေတူညီဖို့အစိုးရတရက်လုံးပေါ်ပြီးတိုးတက်ကောင်းမွန်လာဖို့မြန်မာ Unicode စနစ်ပြောင်းသုံးဖို့အတွက် e-government ဥဆောင်ကော်မတီနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကလည်းတိုက်တွန်းပါတယ်။ကွန်ပျူတာနဲ့လက်ကင်ဖုန်းတွေကမြန်မာစာစနစ်ကိုအစိုးရကိုယ်တိုင်တွန်းအားပေးချက်ချင်းပြောင်းလဲယူရတဲ့ပတ်သက်ပြီးမကြိုက်ကြသူတွေရှိတယ်လို့ကြိုက်တဲ့သူတွေလည်းရှိပါတယ်။အခုလိုရုတ်တဲ့အတင်းပြောင်းခိုင်းတာတွေအချိန်ယူပြီးလုပ်တင်တယ်လို့အများစုကပြောပါတယ်။အောက်တိုဘာ1ရက်နေ့မှာသတင်းဌာနတွေနဲ့အစိုးရဌာနတွေနီးလို့Unicode စနစ်ကိုပြောင်းသုံးရမယ်လို့ပြန်ကြားရေးဌာနကတိုက်တွန်းထားပါတယ်ဒီစနစ်မှာတိုင်းဒေသဘာသာစကားတွေအဆင်ပြေပြေသုံးနိုင်မယ်လို့လည်းဖန်တီးသူတွေကပြောပါတယ
်အိန္ဒိယပါကစ္စတန်နိုင်ငံအကြားတင်းမာမှုမြင့်မားလာတဲ့အတွက်နျူကလ িয়ার လက်နက်သုံးတိုက်ပွဲတွေလာဖြစ်လာမယ်ဆိုရင်လူသားပေါင်း100ကျော်ရုတ်တရက်သေဆုံးပြီးတစ်ကမ္ဘာလုံးဆယ်စုနှစ်တခုကြာအငတ်ပေးကြရောက်နိုင်ပွဲရှိတယ်ဆိုရယ်သုတေနစာတမ်းတရက်ကိုပညာရှင်တွေကဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပါတယ်မွတ်စလင်အများစုနေထိုင်ရာကက်ရှမီးယားဒေသအရေးနဲ့ပတ်သက်လို့တောင်ရှန်နိုင်ငံအကြားတင်းမာမှုဖြစ်ပွားပြီးနျူကလ িয়ার လက်နက်တွေအပြိုင်ဆိုင်တက်ဆင်နေကြတဲ့အချိန်မှာဒုဒီသူတင်နာစာတမ်းထွက်ပေါ်လာတာဖြစ်ပါတယ်လက်ရှိအဲ့ဒီနိုင်ငံတနိုင်ငံချင်းစီမှာအသုံးပြုနိုင်တဲ့နျူကလ িয়ার ထိပ်ဖူးအပေါင်း150ခန့်စီရှိနေပြီး2025အယောက်ကြာရင်200ကျော်အထိရှိလာနိုင်တယ်လို့လည်းဆိုထားပါတယ်ခင်ဗျာ
India နိုင်ငံမှာ1869 October 2ရက်နေ့မွေးဖွားတဲ့ India နိုင်ငံဖခင်ကြီး Mahatma Gandhi ရဲ့နှစ်150ပြည့်မွေးနေ့ကိုပေါ်တူဂီနေကကျင်းပကြပါတယ်။ India နိုင်ငံလွတ်လပ်ရေးအတွက်တာမကနိုင်ငံတွင်တန်ရှင်းချမ်းသာရေးအတွက်ပါလှုပ်ဆောင်ခဲ့တဲ့ Gandhi ရဲ့နှစ်150ပြည့်မွေးနေ့အထိမ်းအမှတ်ဖြစ်တဲ့ India ဝန်ကြီးချုပ် Narendra Modi ကလူသန်းပေါင်း1300ရှိတဲ့ India နိုင်ငံမှာလူမြင်ကွင်းမဆင်ဆုံမှုမရှိတော့ဘူးလို့ကြေညာခဲ့တယ်လို့နောက်တစ်ဆင့်အနေနဲ့တစ်ခါသုံး plastic တွေမသုံးရင်ဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းကတိပေးခဲ့ပါတယ်။ဝန်ကြီးချုပ် Modi ဟာ2014သူအာနာယချိန်ကစပြီးလူတိုင်းအတွက်အင်တာရှိအောင်လုပ်ပေးဖို့ဦးစားပေးလုပ်ခဲ့တာပါ။လာပေါင်း60တန်းလူပေါင်းတန်း600အတွက်အင်တာရအောင်လုပ်ပေးခဲ့တာဖြစ်ပြီးအင်တာပေါင်းတန်း130ဆောက်ပေးခဲ့တယ်လို့သူနဲ့ဂန္ဒီတို့ရဲ့မွေးရထားတဲ့ဂူဂျရက်ပြည်နယ်အမဒဘတ်မြို့ကရွာတကြီး2000ကိုပြောကြားခဲ့တဲ့မင်ကွန်းမှာထည့်သွင်းပြောကြားခဲ့တာပါ။အ
မေရိကန်သမ္မတလောက်ဖြစ်လာနိုင်ွယ်ရှိတဲ့အထက်လွှတ်တော်မှာ Bernie Sanders ဟာနှလုံးသွေးကြောပိတ်ဆို့မှုကြောင့်ဆေးကုသမှုခံရတယ်လို့သူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ကပြောကြားလိုက်ပါတယ်။ Mr. Sanders ရဲ့နှလုံးသွေးကြောတစ်ခုပိတ်ဆို့သွားခဲ့တဲ့အတွက်သွေးကြောပွင့်ပြွန်နှစ်ခုထည့်သွင်းခဲ့ရပြီးသူ့ရဲ့မဲဆွယ်စည်းရုံးရဲ့တရားပေါ်တွေကိုဖျက်သိမ်းထားရတယ်လို့မဲဆွယ်ရဲ့အကြီးအကဲအကြံပေး Jeff Weaver ကဆိုပါတယ်။ Vermont ပြည်နယ်ကအထက်လွှတ်တော်မှာ Sanders ဟာတတိပုဂ္ဂလအနေနဲ့မှတ်ပုံတင်ထားပေမဲ့ Democrat သမရလောင်ဖြစ်ဝင်ရောက်ရွေးချယ်ခံဖို့ကြိုးပမ်းနေတာဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတင်နဲ့ကိုရဲမင်းတို့တို့ပြောပြပေးသွားတာပါဒီကနေ့သတင်းလွှာတွေမှာတော့ဒုက္ခသည်တွေအတွက်နိုင်ငံသားစီစီရေးကတ်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာအာဏာပိုင်တွေရဲ့ရှင်းလင်းချက်တွေကြောင့်နဲ့ဆက်ပါမယ်မြန်မာနိုင်ငံမှာနိုင်ငံသားဖြစ်ခွင့်နိုင်ငံသားဖြစ်ကြောင်းနဲ့နိုင်ငံတွင်မွေးဖွားသူဖြစ်ကြောင်းစတဲ့အထောက်အထားတွေနဲ့ပတ်သက်လို့အများစုကရေရေရာရာမသိဘဲဖြစ်နေတဲ့အချိန်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကရိုဟင်ဂျာဒုက္ခသည်တွေအတွက်မြန်မာအစိုးရက NPC လို့ခေါ်တဲ့ကတ်တွေထုတ်ပေးစီစစ်ပြီးတဲ့အခါကျရင် NID ကတ်တွေထုတ်ပေးမယ်လို့သဘောတူလိုက်ပြီးဖြစ်တဲ့အကြောင်းပြောပါရယ်မနေ့ဗုဒ္ဓဟူးနေ့က VOA ဘင်္ဂလားဒေ့ရှ်ဌာနကဆက်သွယ်မေးမြန်းချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအခုလိုပြောသွားတာပါ
Myanmar agreed to take those dislocated people from Myanmar, I mean Rohingya, back to their country. And they agreed that they will issue NVC, National Verification Card, to all, to each of these Myanmar people. Those would be verified by them. They'd verify them and they will issue a National ID card.
ဒီမှာဆိုရင်နေရာစွန့်ခွာထွက်ပြေးရသူရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့သဘောတူသလိုပြန်လာသူအားလုံးကိုလည်း MVC ကပ်ပြားထုတ်ပေးမှာဖြစ်ပါတယ်။အဲဒီနောက်စီစစ်မှုတွေပြုလုပ်ပြီးအမျိုးသားမှတ်ပုံနဲ့ National ID Card ထုတ်ပေးမှာဖြစ်ပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးရှင်းလင်းပြောပြဖို့ American နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းကိုကိုရဲမင်းထွန်းကဆက်သွယ်မေးမြန်းကြည့်တာမှာတော့သံအမတ်ကြီးကအခုလိုပြောပြပါတယ
်။ကျွန်တော်သိသလောက်တော့ပြောပြမယ်။အဲ့ဒီပြောပြတဲ့အချက်လက်ကလည်းကျွန်တော်တို့ရဲ့ကုလသမဂ္ဂကိုလာရောက်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေပြောထားတဲ့အချက်လက်တွေရဲ့နောက်ပြီးတော့ကျွန်တော်စီမှာကျွန်တော်ရဲ့မိတ်ဆွေတွေကနေပြီးတော့ရရှိထားတဲ့အချက်လက်တွေကိုကျွန်တော်ပြောပြပြပြည်ထောင်စုဝန်ကြီးပြောထားတဲ့အခါမှာတော့သူတို့ကိုတစ်ဖက်နိုင်ငံကိုရောက်သွားတဲ့လူတွေအနေနဲ့မြန်မာနိုင်ငံကိုပြန်လာတဲ့အခါကျရင်တည်တည်ခံကပ္ပာ identification card တခုကိုသူတို့ထုတ်ပေးမယ်အဲ့ဒီ identification card ဆိုတဲ့ဟာကလည်းဗာလဲဆိုတော့ national verification နိုင်ငံသားစစ်စစ်ရေးကပ္ပာထုတ်ပေးနိုင်မှုအတွက်ကိုစတဲ့ဖြစ်စဉ်တခုပေါ့အဲ့ဒီဟာကိုလည်းကျွန်တော်သိရပါတယ
်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေပြောတဲ့အထက်မှာပဲခင်ဗျာဒီ NVC ကပ္ပာဆိုတာပါပါတယ်ခင်ဗျာအဲ့ဒီ NVC ကပ္ပာကခုနသမကြီးပြောတဲ့တတိကံကပ္ပာ ID နဲ့များတူပါသလား
မတူပါဘူးတက်တေကံကပ်ပြားကတော့ရောရောချင်းလူတွေကိုတက်တေကံအနေနဲ့ကျွန်တော်တို့ထုတ်ပေးတဲ့ကပ်ပြားဖြစ်ပါတယ်အဲဒီကပ်ပြားကတစဉ် National Verification Card တို့ရဲ့နိုင်ငံသားစစ်ဆေးရေးကပ်ပြားကိုထုတ်ပေးမဲ့အဆင့်ကိုရောက်မှာဖြစ်ပါတယ်ကျွန်တော်သိရတဲ့လောက်ကတော
့ဟုတ်ကဲ့ခင်ဗျဒီ NVC ရမှာတစဉ်ကျွန်တော်တို့ Verification ထပ်လုပ်ပြီးတော့နိုင်ငံသားဥပဒေနဲ့ကိုက်ညီတယ်ဆိုရင်ခုနပြောတဲ့ဒီနိုင်ငံသားစစ်ဆေးရေးကပ်ပြားကိုထုတ်ပေးမှာပေါ့ခင်ဗျ
ဟုတ်ပါတယ်နောက်တစ်ခုကတော့အဲဒီတဖက်နိုင်ငံကိုရောက်ထားတဲ့လူတွေထဲမှာအရင်တော့အမျိုးသားမှတ်ဖို့နဲ့ကပ်ပြားတွေရှိထားတဲ့လူတွေဆိုလို့ရှိရင်တော့သူတို့မြန်မာပြည်ကိုရောက်လာတဲ့ခါကျရင်အမျိုးသားမှတ်ဖို့နဲ့ရှိထားတဲ့လူတွေကိုတော့ MVC ကပ်ပြားကိုနိုင်ငံသားစစ်ဆေးရေးကပ်ပြားကိုတခါတည်းထုတ်ပေးမယ်လို့သိရပါတယ်ခင်ဗျားတို့သိရတဲ့ MVC ကတင်နဲ့မတူပါဘူး
ဆိုပထမအဦးဆုံးကျွန်တော်တို့ထုတ်ပေးမယ်ကျွန်တော်တို့ဒီတက်တီကန်ကတ်ဆိုတာကတော့ဟိုပြန်လာတဲ့သူမြေသူဘုံဆိုထုတ်ပေးမဲ့သဘောပေါ့ခင်ဗျာ
ကျွန်တော်သိရလောက်တာဟုတ်ပါတယ
်ပြီးတော့မှကျွန်တော်တို့နောက်တစ်ဆင့်ကကျွန်တော်တို့ MVC တစ်ဆင့်သွားပြီးမယ်
ဟုတ်ပါတယ်
ပြီးတော့မှနောက်တစ်ဆင့်မှ
MVC ကပ်ပြားဆိုတာထုတ်ပေးလိုက်ခြင်းအပြင်သူတို့ဟာဆိုလို့ရှိရင်ဒီအဲ့ဒီမှာနေထိုင်ခွင့်ရသွားမယ်နောက်ပြီးတော့ပညာသင်ခွင့်ဆေးဝါးကုသခွင့်နဲ့တနေရာနဲ့တနေရာကိုလွတ်လပ်စွာသွားခွာခွင့်တွေပါလဲရမှာဖြစ်ပါတယ်
တခုပါတမခင်ဗျဒီအခုဒီဟာကလေခုဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးကဒါကသူပြန်ရောက်တဲ့အခါကျမှသူပြောတာပေါ့နော်ဒီ
ဟုတ်ကဲ့
ဒီနယူးယောက်မှာတုန်းကလည်းသူမပြောခဲ့ဘူးပေါ့ဒါကရောက်မှသူပြောတာဆိုတော့ဒီဟာတခုကကျွန်တော်တို့ဟိုနည်းနည်းအသိအစမ်းလိုများဖြစ်နေသလားခင်ဗျာဒါမှမဟုတ်ရင်ဒါကတကယ်တကယ်ကြတော့ငကိုယ်တည်းကပဲဒီဟာကပြောထားပြီးသားဆိုထားပြီးသားဖြစ်သလားခင်ဗျာ
ကျွန်တော်အသိအစမ်းလို့တော့မထင်ပါဘူးအဲ့ဒီကိစ္စကိုကျွန်တော်တို့ဩဂုတ်လအတွင်းကလေးကနေပြီးတော့နိုင်ငံကြေးဝန်ကြီးဌာနအမြဲတမ်းတွင်းဝန်ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့စခန်းတွေကိုတွားခဲ့တဲ့တော့ရှင်းပြထားပြီလို့သိရပါတယ
်။ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဝန်ကြီးဦးကျော်တင်ဆွေပြောပြခဲ့တာကတော
့ We are willing to repatriate them in accordance with the bilateral agreement signed between Myanmar and Bangladesh. The agreement calls for the issuance of identity cards to returnees. Those who qualify
မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားလက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်နယ်မှနေရစွန့်ခွာသောသူများပြန်လည်လက်ခံရေးအစီအစဉ်နိုင်ငံသဘောတူညီချက်အညီ၎င်းတို့ကိုပြန်လည်လွှဲပြောင်းပေးစေလိုပါတယ်။ပြန်လည်ဝင်ရောက်လာသူတွေကိုစစ်သေးကန်ကပ်ပြတ်ထုတ်ပေးဖို့အတွက်သဘောတူညီချက်မှဖော်ပြထားပါတယ
်။
ကျွန်တော်တို့ရဲ့နိုင်ငံသားဥပဒေနဲ့ကိုက်ညီတဲ့သူတွေကိုနိုင်ငံသားစစ်စီရေးကပ်ပြားတွေထုတ်ပေးမှဖြစ်ပါတယ်။ကျန်တဲ့သူတွေကိုတော့NVC ကပ်ပြားတွေထုတ်ပေးမှာဖြစ်ပါတယ်ကပ်ပြားများဟာအမေရိကန်နိုင်ငံမှာအခြေချရန်ဝင်ရောက်လာသူများရှောက်ထားတဲ့ Green Card နဲ့ဆင်တူပါတယ
်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကကုလသမဂ္ဂထွေထွေညီလာခံမှာပြောကြားခဲ့တာဖြစ်ပါတယ်ရှင်2020ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှလူခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့ဆွဆွဲခံနေရတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကဆက်ပြီးအလေးပေးဆောင်ရွက်ဖို့လိုတဲ့အကြောင်း AI နိုင်ငံတကာလွတ်ငြိမ်းချမ်းသာခွင့်အဖွဲ့ကတိုက်တွန်းလိုက်ပါတယ်အထူးသဖြင့်ကမ္ဘာမှာလူသားချင်းစာနာမှုဆိုင်ရာအကြီးမားဆုံးအကျပ်တဲလို့သတ်မှတ်ခံထားရတဲ့ရိုဟင်ဂျာဒုက္ခသည်အရေးမှာဌာနေပြန်ရေးအတွက်စန္ဒအလျောက်ဂုဏ်သိက္ခာရှိရှိနဲ့ဘေးကင်းလုံခြုံရေးဟာအဓိကဖြစ်တဲ့အကြောင်း AI အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Bancosmi က VOA နဲ့တွေ့ဆုံမေးမြန်းကမ်းမှာအခုလိုစပြီးတော့ပြောပါတယ
် Amnesty International continues to call for this voluntary safe and dignified return of the Rohingya
AI အဖွဲ့ကြီးအနေနဲ့အဆက်မပြတ်တောင်းဆိုနေတာကရိုဟင်ဂျာတွေနေရပြန်ရေးမှာဆန္ဒအလျောက်ဂုဏ်သိက္ခာရှိရှိဘေးကင်းလုံခြုံဖို့ရည်ကြီးပါတယ်။ရခိုင်ပြည်နယ်မှာ system of apartheid ပြင်းထန်တဲ့လူမျိုးရေးခွဲခြားမှုစနစ်ကျင့်သုံးခဲ့တယ်လို့ AI ကသတ်မှတ်ထားပါတယ်။ဒါကြောင့်ရိုဟင်ဂျာတွေဂုဏ်သိက္ခာရှိရှိပြန်လာရေးလက်တွေ့ဆွေးနွေးမှုတွေမလုပ်ခင်မှာဒီလူမျိုးရေးခွဲခြားမှုစနစ်ကိုအရင်ဖြေရှင်းဖို့လိုပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေတောင်းနဲ့ချီပြီးကြံနေတဲ့ကိစ္စကအရေးကြီးပါတယ်။သူတို့မှာလွတ်လပ်စွာသွားလာခွင့်ရပြီလား။ကျမ်းမာရေးပညာရေးအသက်မွေးဝမ်းကြောင်းကိစ္စရပ်တွေအပြည့်အဝလုတ်ခွင့်ရပြီလားအပြည့်ကတော့မရသေးဘူးဆိုတာပါထိန်းသိမ်းစခန်းလိုနေရာတွေမှာအရင်ထည့်ထားမဲ့အပိုင်းလည်းရှိပါတယ်အဲ့ဒီတော့ရိုဟင်ဂျာတွေအတွက်အဓိပ္ပာယ်ပြည့်ဝတဲ့ဌာနေပြန်ရေးဘယ်လိုဖြစ်လာနိုင်မှာပါလဲ
မြန်မာအစိုးရကစစ်စစ်ပြီးသားရိုဟင်ဂျာဒုက္ခသည်တွေကိုသူတို့ပြန်ပြီးလက်ခံတဲ့နေရာမှာအရင်ဆုံးဒီ NBC ကတ်ထုတ်ပေးမယ်ပြီးလို့ရှိရင်နောက်စီစစ်မှုတွေလှုပ်ပြီးလို့ရှိရင်တော့အမျိုးသားမှတ်ပုံတင် National ID card ထုတ်ပေးမယ်လို့ပြောပါတယ်ဆိုတော့ဒီမြန်မာအစိုးရဘက်ကနေပြီးတော့ဒီရိုဟင်ဂျာတွေကိုပြန်ပြီးလက်ခံတဲ့နေရာမှာသူတို့တစ်ဆင့်ပြီးတစ်ဆင့်ဆောင်ရွက်နေတယ်လို့ပြောလိုက်တဲ့အပေါ်မှာဘယ်လိုမြင်ပါလဲရှင
် when you speak to many of the Rohingya in the camps is this question of citizenship
တို့ကလည်းစကန်နေမှာရိုဟင်ဂျာတွေနဲ့စကားပြောကြည့်မယ်ဆိုရင်နောက်ဆုံးသူတို့အတွက်ပြဿနာဖြစ်နေတာကနိုင်ငံသားဖြစ်ခွင့်ကိစ္စပဲဖြစ်ပါတယ်သူတို့အနေနဲ့အချားကပ်ပြားဆိုတာကိုမလိုချင်ပါဘူးဒီနေ့သူတို့ကိုကပ်ပြားတွေထုတ်ပေးပြီးနောက်နေ့တွေမှာအဲ့ဓာတွေတရားမဝင်တော့ဘူးဆိုပြီးနှိမ့်အတန်ကြအောင်လုပ်ခဲ့တာပါပြီးတော့အပြာရောင်ကပ်ပန်းရောင်ကပ်အဖြူရောင်ကပ်ဆိုတဲ့နာမည်အမျိုးမျိုးသုံးနှုန်းပြောဆိုခဲ့တာပါတကယ်တမ်းရိုဟင်ဂျာတွေအတွက်နိုင်ငံသားဖြစ်ခွင့်လိုအပ်နေပါတယ်အချားလူမှုအတိုင်းဝိုင်းတွေနီးတူခံစားခွင့်ရရှိဖို့လည်းလိုအပ်နေပါတယ်
နောက်ပြီးဒီ AI ကထုတ်ပြန်တဲ့အစီရင်ခံစာတွေမှာဆိုလို့ရှိရင်လေ တိပခါတွေဖြစ်နေတဲ့ဒီတိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကစစ်ရာဇဝတ်မှုထိမြောက်တယ်လို့ဖော်ပြထားတာတွေ့ရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ရှင်းပြပေးလို့ရမလားရှင
် so we found cases of torture of arbitrary detention of portering and other inhumane acts that were being done against
ဒီကိန်းပြည်နယ်မှာဒီကိန်းလူမျိုးတွေနဲ့ရိုဟင်ဂျာတွေအပေါ်နှိမ်ပန်းနှိပ်စက်မှုတွေဥပဒေမဲ့ဖမ်းဆီးချုံနှောင်မှုတွေအတင်းအဓမ္မပေါ်တာဆွဲခိုင်းစေမှုတွေနဲ့အခြားလူမဆန်တဲ့လုပ်ရက်တွေဖြစ်ခဲ့ပါတယ်။နောက်ပြီးကျွန်တော်တို့တစ်နှစ်လုံးအစီရင်ခံစာတင်ပြမှုတွေထဲမှာဆိုရင်လည်းပြည်ပကတွေဖြစ်နေတဲ့ရှမ်းနဲ့ကချင်ပြည်နယ်တွေမှာလူအခွင့်အရေးချိုးဖောက်မှုတွေဆက်ပြီးရှိနေတယ်ဆိုတာဖော်ပြထားပါတယ်။ဒါတွေအားလုံးကိုကြည့်ရင်ဘယ်သူမှတာဝန်ရှိသလဲဆိုတာသုံးသပ်မယ်ဆိုရင်တာဝန်ခံမှုတာဝန်ယူမှုမရှိတဲ့မြန်မာစစ်တပ်ဆိုတာတွေ့ရမှာပါ။သူတို့ဟာပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေပါတယ
်။အဲ့လိုအပြန်အလှန်ဒီတိုက်ခိုက်တဲ့နေရာမှာကောတိုင်းသားလက်နက်ကိုင်ဒီဘက်ကလူခွင့်ရေးချိုးဖောက်မှုတွေကမရှိနိုင်ဘူးလားရှင
် Even while there's obviously violations on
တိုင်းသားလက်နက်ကိုင်ဒီဘက်ကလည်းလူခွင့်ရေးချိုးဖောက်မှုတွေရှိပါတယ်ဒါပေမဲ့အများစုကိုကျူးလွန်တာဘယ်သူလဲဆိုရင်တော့ကျွန်တော်တို့အစီရင်ခံစာအချက်လက်တွေအရဆိုရင်မြန်မာစစ်တပ်ပဲဖြစ်ပါတယ
်ဒီတော့ဒီမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အနီးကပ်စောင့်ကြည့်နေတဲ့ AI အဖွဲ့ကြီးအနေနဲ့နောက်နှစ်2020မှာလည်းရွေးကောက်ပွဲကကျင်းပတော့မှာဆိုတော့မြန်မာနိုင်ငံကအခြေအနေတွေပိုပြီးတိုးတက်လာဖို့အတွက်ဘလို့အကြံပေးခြင်းလဲရှင
် Yeah I mean I think the international community needs to continue to put a spotlight on human rights issues in Myanmar even though the elections are
မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဆက်ပြီးအလေးပေးဆောင်ရွက်ဖို့လိုပါတယ်ရွေးကောက်ပွဲလာတော့မယ်ဆိုပေမဲ့အမေရိကန်နဲ့အခြားနိုင်ငံတကာအစိုးရတွေအနေနဲ့ဆက်ပြီးဖိအားပေးဖို့လိုနေတာပါအထူးသဖြင့်ရွေးကောက်ပွဲကျင်းပတော့မယ့်ကာလတဝိုင်းမှာတိုင်းသားလူနည်းစုတွေအပေါ်အကြမ်းဖက်ဖိနှိပ်နိုင်တဲ့အခြေအနေတွေလောက်ကြံတဲ့ရင်ဖြန့်ချီမှုတွေနိုင်ငံတကာအတိုင်းအဝန်းကအလေးပေးကူညီနေတဲ့လူမှုအတိုင်းအဝန်းအပါအဝင်လူအခွင့်အရေးလှုပ်ရှားတက်ကြွသူတွေနဲ့အဖွဲ့အစည်းတွေကိုစန့်ကျင်တိုက်ခိုက်တာမျိုးလှုပ်လာတဲ့အချိန်မှာနိုင်ငံတကာရဲ့အာရုံစိုက်မှုပိုပြီးအရေးတကြီးလိုအပ်လာပါလိမ့်မယ
်။မန်အင်ဂျင်နိုင်ငံ AI အာရှပစိဖိတ်ဆိုင်ရာတာဝန်ခံကိုတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်။အခု2019 UNHCR ကပေးတဲ့ဆုရသူအကြောင်းပြောပြပေးပါဦးမယ်။ကီဂစ္စတန်နိုင်ငံထဲမှာနိုင်ငံမဲ့ဖြစ်နေသူလုံးဝမရှိရေးဥပဒေပေါင်းအတွင်းကကူညီပေးနေတဲ့လူခွင့်ရေးရှင်တွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့2019ခုနှစ်နန်ဆန်စုချီးမြှင့်လိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်ပထမဆုံးတာဝန်ထမ်းဆောင်ခဲ့သူဝင်ရိုးစွန်းဒေတာစူဇန်လေ့လာရေးပညာရှင်ဖရစ်ဂျော့ဖ်နန်ဆန်ကိုအစွဲပြုပြီးတော့ပေးတဲ့ဒီစုကို2019ခုနှစ်အတွက်ရသွားသူရဲ့အကြောင်းဂျနီဘာကုလသမဂ္ဂရုံးချုပ်ကနေ research line သတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြမှာပါရှင
်။ကဘာတလောမှာနိုင်ငံမဲ့ဥယျာဉ်က10တန်းကျော်ရှိပါတယ်။မြန်မာ၊တူရကီ၊ဒိုမီနီကန်ရီပပ်ဘလစ်နဲ့ဇင်ဘာဘွေနိုင်ငံတွေမှာနိုင်ငံမဲ့အများအပြားရှိနေပြီးသူတို့ရဲ့အခြေအနေတွေကမရေရာလှပါဘူး။သူတို့ဟာနိုင်ငံသားတွေရဲ့အခြေခံရပိုင်ခွင့်တွေကိုမရကြသလိုအလုပ်လုပ်ခွင့်၊ပညာသင်ကြားခွင့်နဲ့ကျန်းမာရေးစောင့်ရှောက်မှုတွေရပိုင်ခွင့်မရှိတဲ့အပြင်မင်္ဂလာဆောင်မှုဖြစ်စေ၊ခလီးမွေးဖွားတာပဲဖြစ်စေမှတ်ပုံတင်ခွင့်လည်းမရကြပါဘူး။နိုင်ငံထဲမှာသူတို့ရှိနေပေမဲ့အတိမတ်ပြုမခံကြရသူတွေပါအခုတော့ကီဂစ္စတန်ကကဘာပေါ်မှာနိုင်ငံမဲ့တယောက်မှမရှိအောင်လုပ်နိုင်တဲ့ပထမဆုံးနိုင်ငံဖြစ်လာပါပြီဒီလိုဖြစ်လာအောင်လုပ်ခဲ့သူကတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာနန်ချန်းစုရတဲ့အဇစ်ဘက်အရှူရော့ဖ်ဖြစ်ပါတယ်သူနဲ့သူ့အဖွဲ့ဖြစ်တဲ့နေစီမချာဖာဂနာတောင်ကြားရှေ့နေများအဖွဲ့ကလူပေါင်း1000ကျော်လောက်ကိုကီဂစ္စတန်နိုင်ငံသားတွေဖြစ်လာအောင်ကူညီပေးခဲ့ပါတယ်1992ခုနှစ်မှာဆိုဗီယက်ယူနံပြိုကွဲခဲ့ပြီးကီဂစ္စတန်နိုင်ငံပေါ်ပေါက်လာခဲ့တဲ့နောက်ဘယ်နိုင်ငံသားလို့ပြောရမှမသိသူတွေအများအပြားရှိနေကြတာပါသူတို့ဟာဆိုဗီယက်ခီးသွွား passport ကိုင်ထားပေမဲ့အဲ့ဒီ passport တွေကအကျုံးမဝင်ပဲဖြစ်သွားတယ်လို့သူတို့ဘယ်မှာမွေးဖွားတယ်ဆိုတာကိုလည်းတက်တေပြဖို့မရှိဖြစ်နေတာပါဒီလိုအဖြစ်မျိုးကိုအရှူရော့ဖ်နဲ့သူ့ရဲ့မိသားစုပါကြုံတွေ့နေရတာဖြစ်ပြီးသူတို့ဟာနိုင်ငံမဲ့အဖြစ်ကိုရောက်လာတာပါသူမိသားစုရဲ့ဒီလိုဖြစ်နေတဲ့အနေအထားကိုပြောင်းလဲခြင်းနေတဲ့အရှူရော့ဖာတခြားသူတို့လိုခံစားနေရသူထောင်ပေါင်းများစွာကိုသူတို့နိုင်ငံတွေမှာနိုင်ငံသားတွေဖြစ်လာစေဖို့ပါအကူအညီပေးကြလာတယ်လို့ပြောပါတယ်။ဒီခါမှာသူနဲ့သူ့အဖွဲ့ပထမဆုံးကြုံတွေ့ရတဲ့အကြီးမားဆုံးစိန်ခေါ်မှုကတော့နိုင်ငံတွင်နိုင်ငံမဲ့ပပျောက်ရေးအတွက်အစိုးရစိတ်ဝင်စားလာအောင်လုပ်ရတာဖြစ်ကြောင်း VOA ကိုပြောပါတယ်။နိုင်ငံတည်းမှာနိုင်ငံမဲ့ပပျောက်သွားတာဟာနိုင်ငံအတွက်ရော
ပြည်သူအတွက်ပါနှစ်ဖက်စလုံးအတွက်အကျိုးရှိစေတယ်လို့လည်းပြောပါတယ
်။ On practical level, actually our teams was included officers from the passport desk from the
government. ဒီလိုလိုကြတဲ့အခါမှာကျွန်တော်တို့အဖွဲ့ထဲမှာအစိုးရရဲ့နိုင်ငံကူးလက်မှတ်ရေးရာဌာနအရာရှိတွေပါလာပါတယ်။သူတို့ကတိလက်ဒေတာတွေတောင်တန်းဒေတာတွေကိုကျွန်တော်တို့နဲ့အတူလိုက်ပါလာတာဖြစ်ပြီးတခါတလေကျွန်တော်တို့ဟာမြင်းနေနဲ့ပါသွားရတာပါဒါကြောင့်အခုလို၅နှစ်လောက်ကြာတဲ့အခါပထမခြေလှမ်းကိုလှမ်းနိုင်ခဲ့တာပါအခုလို့ကျွန်တော်တို့နိုင်ငံထဲမှာနိုင်ငံမဲ့ဆိုတာမရှိတော့သလိုနိုင်ငံမဲ့နဲ့ဆိုင်တဲ့အမှုတွေလည်းမရှိတော့ပါဘူ
းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကလည်းရှေ့နေအရှူရော့ဖြစ်အောင်မြင်မှုကိုချီးကျူးလိုက်ပါတယ်ဒါဟာနန်ဆန်စုတွေထဲမှာပထမဆုံးဖြစ်နေနိုင်ငံမဲ့ပြဿနာဆိုင်ရာအောင်မြင်မှုအတွက်ချိန်မြှင့်လာလို့လည်းပြောပါတယ
် We've never done it before. It was always more related to displacement and refugees. So we want to really celebrate
ဒီစုအတွက်အရင်ကနိုင်ငံမဲ့နဲ့ပတ်သက်ပြီးမပြီးဘူးပါဘူး။ရွှေပြောင်းခြေချသူတွေနဲ့ဒုက္ခသူတွေနဲ့ပတ်သက်ပြီးပဲမြဲပြီးနေကြပါ။အခုတော့အဇိဘက်ရဲ့အောင်မြင်မှုကိုကျွန်တော်တို့တကယ်ဂုဏ်ပြုခြင်းလို့ပေးတာပါ။ကမ္ဘာတလောတကယ့်ကိုစိုးဝါတဲ့အနှုတ်လက္ခဏာတစ်ခုဖြစ်နေတဲ့နိုင်ငံမဲ့ပြဿနာရောပါစေရေးအတွက်ကိုရိုင်းရောအဖွဲ့အတွက်ပါတာနိတန်ချပြီးလုပ်ခဲ့တာကြောင့်ဖြစ်ပါတယ
်။အရှူရော့ဖြစ်တဲ့အလုပ်ဟာပြီးဆုံးမဲ့သဘောတော့မတွေ့ရသေးပါဘူး။သူနဲ့သူ့ foundation က mobile တရားရေးအဖွဲ့တွေကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒီအဖွဲ့တွေကကီဂစ်စတန်နိုင်ငံရဲ့ဝီလန်ကောင်တီတဲ့ဒေသတွေကိုတွားရောက်ပြီးအကာအကွယ်မဲ့နေသူတွေနဲ့လူမှုရေးအရာဘေးဖယ်ခြင်းခံနေရသူတွေကိုလိုက်ရှာပြီးသူတို့ရဲ့အခြေအနေတွေအဆင်ပြေသွားအောင်အတွက်အကူအညီတွေပေးဖို့လုပ်နေတာပါဒေတာတလွှားကထောင်းနဲ့ချီတဲ့နိုင်ငံမဲ့ဖြစ်နေသူတွေကိုသူတို့နိုင်ငံတွေမှာနိုင်ငံသားဖြစ်လာပြီးနိုင်ငံသားတွေရတဲ့နဲ့ရပိုင်ခွင့်တွေရလာစေဖို့အတွက်တရားရေးဆိုင်ရာအခက်အခဲဖြစ်နေမှုတွေကိုဖြေရှင်းဖို့သူတို့အဖွဲ့ကအကူအညီတွေပေးနေတယ်လို့လည်းအရှူရော့ဖ်ကပြောပါတယ်
ဒေါခင်မျိုးသက်ပြောပြသွားတာပါရှင်အခုတော့မြမပြည်မှာဆင်မျိုးတုံးမဲ့အခြေအနေရောက်နေတဲ့အကြောင်းပြောပြပေးပါဦးမယ်အာရှဆင်အရေးအတွက်ဒုတိယအများဆုံးရှိတဲ့မြန်မာနိုင်ငံမှာဆင်မျိုးတုံးမဲ့အခြေအနေရင်ဆိုင်နေရတာကြောင့်ဒီကိစ္စကိုအစိုးရကလည်းကြီးကြပ်ဆောင်ရွက်နေပါတယ်။ဆင်ဆွဲကြောင့်တော့ဆင်ရိုင်းတပ်ဖြတ်မှုတွေကိုမထိန်ချုပ်နိုင်ဘူးဆိုရင်လာမယ့်နှစ်30အတွင်းဆင်ရိုင်းတွေမျိုးပြုံးသွားနိုင်တယ်လို့ကျွမ်းကျင်သူတွေကထောက်ပြပြောဆိုထားတာပါ။ဒဏ်ရာရတောစင်ရိုင်းငယ်လေးတွေကိုပြုစုကူတာပေးနေတဲ့ဆင်စခန်းအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုအောင်ကတင်ပြပေးထားပါရရှင်
။ဝင်းကဘောဆင်စခန်းကိုသွားလည်မယ်ဆိုရင်ရန်ကုန်ကနေတနအီလောက်ကားပေါင်းသွားပါရယ်။အဲ့ဒီဆင်စခန်းမှာဆင်မိုဆိုးရီရဲ့ထောင်ချုပ်ကနေကယ်တင်ထားရတဲ့လေးလာသားအရွယ်ဆင်လေးကိုကူတာပေးနေတာကိုတွေ့ရမှာပါ။အေယာဆိန်လို့နာမည်ပေးထားတဲ့ဆင်ကလေးကိုရှာတွေ့ခဲ့တဲ့တစ်တော်ဝန်ထမ်းတွေကဒီဒဏ်ရာတွေတသက်ပျောက်ကင်းအောင်နဲ့ဘေးအန္တရာယ်ကင်းကင်းရှင်သန်ခွင့်ရအောင်ဝင်းကဘောဆင်စကန်းကိုပို့ဆောင်ပေးခဲ့တာပါဆင်ကလေးကိုစေကုသပေးနေတဲ့ကိုတန်းနိုင်ဦးက
ဒီဆင်ရဲ့တန်ရတော့အဲကျိုးကွင်းမိတဲ့တန်ရပါနော်တားကောင်ထောင်ထားတဲ့ကျိုးကွင်းနေမိရတဲ့တန်ရဖြစ်တယ်စရောက်တော့ဆိုရင်လေဒီနိုင်ကြီးတစ်ခုလုံးကရောင်ပြီးတော့ကြီးကြီးဖြစ်နေအခုကျတော့သေးဝိုက်ပါနော်ကျွန်တော်တို့ဖန်ရတော့တရုတ်နှစ်ကြိမ်စေးပြီးတဲ့ပုံမှာစေးထူးစေးလဲထက်ပြီးတော့နော်အခုဆိုရင်အများကြီးနိုင်သေးဝိုက်
စင်ွေကိုသူတို့ရှာတွေ့ခဲ့တဲ့ဒေတာကိုအစွဲပြုတ်ပြီးတော့နာမည်မှဲ့ပေးလိရှိပါတယ်အစိုးရအစီအစဉ်နဲ့ဖွင့်လှစ်ထားတဲ့ဝင်ကဘာစစ်စခန်းမှာအေယာစိန်လိုမိပါမဲ့ဆင်လေးတွေကိုလည်းထိမ့်သိမ့်မွေးမြူပေးထားပါတယ်ဝင်ကဘာစစ်စခန်းမန်နေဂျာမတ်ရွှေကြီးဝင်းထက်က
အော်ဒီဆင်လေးတွေကတော့မိဘမဲ့ဆင်လေးရှစ်ကောင်ဖြစ်ပါတယ်အဲသူတို့တွေကဒီဆင်စခန်းကိုအကြောင်းမျိုးမျိုးကြောင့်မို့ရောက်ရှိလာကြတယ်သူတို့အမေတွေယောဂနဲ့တည်ဆုံသွားလို့ရောက်ရှိကြတာလည်းရှိသလိုသူတို့ဒီအမေတွေနဲ့ကွဲကွာသွားတာကွဲကွာသွားလို့ရောက်ရှိလာတဲ့ဆင်လေးတွေလည်းဖြစ်တယ်ဆင်လေးတွေလည်းအာဖြစ်တယ်ဗောနော်အဲဒီဆင်လေးတွေပြီးတော့ဒီသူတို့ရဲ့မိဘတွေကဟိုဆင်မော့ဆိုတတ်လို့တေဝါပြီးတော့သူတို့ကြံပြီးတော့ကြံနေခဲ့တဲ့ဆင်လေးတွေလည်းဖြစ်နိုင်တယ်လို့ညီမတို့ယူဆမိပါတယ်ရှင်
ဆင်စခန်းမှာဆင်ပေါက်ကလေးတွေအများပြားရှိတာကြောင့်အခက်အခဲတွေလည်းအများကြီးရှိတယ်လို့ဆိုပါတယ
်ဆင်ပေါက်ဆက်လေးရောက်လာတဲ့အခါမှာအခက်အခဲဆုံးအပိုင်းအနေနဲ့တော့ဒီဆင်ကလေးတွေအသက်ရှင်တန်ရေးပေါ့နော်အဲ့ဒီဟာအဓိကအခက်အခဲဖြစ်နေတယ်ဘာဖြစ်လို့လဲဆိုတော့ဒီမှာရောက်လာပြီးတော့ဆင်လေးနှစ်ကောင်ကတေဆုံးသွားဘူးလေပေါ့နော်တေဆုံးသွားဘူးတဲ့ဒီဆင်ကလေးတွေအဲဟိုအသက်ရှင်တန်ရေးရအရေးကြီးတယ်ဘာလို့လဲဆိုတော့သူတို့ကမိခင်ဆင်မကြီးမရှိရောတဲ့အတွက်ကြောင့်မို့မိခင်တို့ကိုစို့ပြီးတော့ကြီးရတဲ့ဆင်လေးတွေလို့မဟုတ်ဘဲနဲ့ဒီနှုတ်ဘူးကိုတိုက်ပြီးတော့မွေးရတဲ့ဆင်လေးတွေဖြစ်ကြကြောင့်မို့ဝန်ထမ်းအားလုံးကရောဆင်ဆရာဝန်ကရောအာဒီဆင်လေးအသက်ရှင်ရေးအတွက်လိုရတဲ့ပြုစုဆောင်ရှောက်ရတဲ့အပိုင်းအခက်အခဲဆုံးဖြစ်တယ်လို့ထင်ပါရဲ့
2018ခုနှစ်ကထုတ်ပြန်တဲ့ Smithsonian Conservation Biology Institute ရဲ့အစဉ်ခန်းစာမှာတော့မြန်မာနိုင်ငံမှာတောရင်းဆင်1400ကနေ2000ကြားရှိနေပြီးတော့9000လောက်ကတော့ဖမ်းဆီးထိန်းသိမ်းခံရတဲ့အကြောင်းဖော်ပြထားပါတယ် စင်စွဲတွေကိုမှောင်ကိုဈေးကွက်မှာတင်ပို့ရောင်းချနိုင်တာကြောင့်စင်တွေတက်ပြက်ခံရတယ်လို့ကြံခဲ့တဲ့စင်ပေါကလေးတွေမှာလည်းအခုလိုဒုက္ခတွေရင်ဆိုင်ရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောက်နှုတ်ချက် American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာအရေးဆွေးနွေးခန်းမှာနားဆင်ကြရမှာက
အမရော်ရဲမှာဘုဇုံကြီးတွေဝင်လာစပြီးတော့ဘုဇုံကြီးတွေကြည့်လိုက်လို့ရှိရင်အပြည်ကောင်စာရေးကိုဆောင်ရွက်နိုင်စွာမရှိခဲ့ကြဘူး
မြန်မာနိုင်ငံမှာတိုင်းပြည်ကောင်အောင်လုပ်နိုင်စွာရှိတဲ့သူတမရော်ရဲမှာမမြင်သေးတဲ့အကြောင်း1990ပြည့်ရွေးကောက်ပွဲပလဲမြို့နယ် NLD ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ရဲ့သုံးသပ်ချက်နဲ့အတူနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်ဤတန်စင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားပါတယ်။နားဆင်ကြရအောင်ပါရှင်။မဲခေါင်ဒေတာမှာတစ်တော့ပြုံးတီးနေတဲ့ဆိုပေမဲ့တစ်ပင်အစ်စ်တွေလည်းအံ့အားသင့်စရာတိုးပွားလာနေဆိုတဲ့ခေါင်းစဉ်နဲ့ World Resources Institute WRI ကစောင်းပါတစောင်ကိုပြောပြခြင်းပါတယ်။စောင်းပါရှင်ကက်တီပေတာ ဖရက်စတိုလီနဲ့ Will Anderson တို့ပူးတွဲရေးသားထားတဲ့ဒီစောင်းပါမှာအရှိတောင်အာရှရဲ့မဲခေါင်ဒေတာဟာလူပေါင်းတန်း80ကျော်နဲ့သက်ရှိအမျိုးမျိုးတို့အတွက်အကျိုးကျေးဇူးအလွန်များတယ်လို့ဆိုပါတယ်။သစ်ပင်ကြီးတွေဟာမြေပြိုမကျအောင်နဲ့ကောက်ပဲသီးနှံတွေအတွက်လည်းအကာအကွယ်ရပြီးမိုးနဲ့ရေတန်တရာလဲဖို့ကိုလည်းအထောက်အကူဖြစ်တယ်။ဗီယက်နမ်၊မြန်မာ၊ကမ္ဘောဒီးယား၊လာအိုနဲ့ထိုင်းနိုင်ငံတွေအတွက်အစားအစာနဲ့လူသုံးကုန်ပစ္စည်းတွေစီးပွားရေးအခွင့်အလမ်းတွေလည်းရရှိစေတယ်လို့ဆိုပါတယ်။ဒါ့အပြင်ကာဗွန်ဓာတ်ငွေ့ကိုထိန်းထားဖို့နဲ့ဥရုယာသီအပြောင်းလဲကိုလျော့ပါသက်သာစေဖို့ကမ္ဘာကြီးကမဲခေါင်တစ်တောကိုအားထားနေရတယ်လို့လည်းရေးထားပါတယ်။ဒါပေမဲ့စိုက်ပျိုးရေးချက်ထွင်တာနဲ့တစ်ခုတ်တာတွေကြောင့်တစ်တော်ပြုံးလာတဲ့အန်ဒီယေဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းပိုများလာနေပြီး1983ခုနဲ့2009ခုကြားမှာဒေတာရင်းတစ်တော်ရဲ့သုံးပုံတစ်ပုံဆုံးရှုံးခဲ့ရပြီး2010နဲ့2019ခုနှစ်အတွင်းမဲခေါင်ဒေတာရင်း၅နိုင်ငံမှာတစ်တော်မြေဧကပေါင်း9သိန်းခွဲနီးပါးပျက်စီးခဲ့တယ်လို့ဆိုပါတယ်တစ်ချိန်တည်းမှာတစ်ပင်အစ်စ်တွေလည်းဒေသရင်းမှာတစ်တော့ရဲ့အတွင်းမှာသာမကတစ်တော့မဟုတ်ပေမဲ့စိုက်ခင်းတွေခြုံရွယ်တွေနဲ့တော်ရော်မြို့တွေမှာပါတစ်ပင်အစ်စ်တွေစိုက်လာတာကိုတွေ့လာရတဲ့အကြောင်းကိုလည်း WRI ရဲ့လေ့လာတဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီစစ်တမ်းအရတစ်တော့ပြုံးတိမှုကရှိနေဆဲဖြစ်ပြီးဗီယက်နမ်၊လာအိုနဲ့ကမ္ဘောဒီးယားတို့မှာအကြီးအကျယ်ပျက်စီးဆုံးရှုံးနေပြီးမြန်မာပြည်ကတော့အနည်းငယ်ဆုံးရှုံးမှုရှိကြောင်းနဲ့ထိုင်းတနိုင်ငံတည်းသာတစ်တော်ကိုအောင်အောင်မြင်မြင်ထိန်းထားနိုင်တယ်လို့ဆိုပါတယ်။စီးပွားရေးစိုက်ပျိုးတဲ့တစ်တော်တွေမှာခုတ်ထွင်လိုက်ပြန်ဆိုင်လိုက်တဲ့တန်တရားလဲနေတာမို့ဒါကိုတော့တစ်တော်ပြုံးတည်တယ်ဒါမှမဟုတ်အစားထိုးစိုက်ပျိုးနိုင်တယ်လို့မတ်သမှတ်တိုင်ကြောင်းလဲဆိုပါတယ်။ထိုင်းနိုင်ငံဟာနိုင်ငံတော်ရဲ့မဟာဗျူဟာအသစ်တရက်အနေနဲ့တက္ကရာ2030မှာတစ်တော့ area 23ရာခိုင်နှုန်းထိတိုးလာဖို့ရည်မှန်းထားကြောင်းမကြခင်ကကြေညာခဲ့တာဟာ Paris သဘောတူညီချက်ရဲ့တစိုက်တည်းသားလည်းဖြစ်ပါတယ်။ထိုင်းနိုင်ငံဟာ2010ပြည့်နှစ်ကလေးကဧက 13,000 နီးပါးကိုတိုးချဲ့စိုက်ပျိုးထားပြီးဖြစ်ကြောင်းဆိုပါတယ်။
ကမ္ဘာတစ်တော်ရရဲ့နောင်ရေးဟာလူသားတွေရဲ့လက်ထက်မှာရှိနေပြီးဒါကိုအမှန်ကန်ပြုမှုဆောင်ရွက်ချိန်လဲရောက်လာနေပါပြီ။တစ်တော်ဖြစ်စေတစ်တော်မဟုတ်တဲ့တစ်ပင်တွေဖြစ်စေတစ်ပင်တွေကိုထိမ့်သိမ်းဆောက်ရှောက်ရေးဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ပြီးဒါဟာလွန်ခဲ့တဲ့၅နှစ်ကထုတ်ပြန်ခဲ့တဲ့နယူးယောက်ကြေညာစာတမ်းပါရည်မှန်းချက်လဲဖြစ်တယ်လို့ရေးသားထားပါတယ်။ဒီလိုတစ်ပင်တစ်တော်တွေကိုထိမ့်သိမ်းဆောက်ရှောက်ခြင်းအပြင်တစ်တော်ပြုံးတိမှုကိုသာမကရာသီဥတုပြောင်းလဲဖောက်ပြန်မှုကိုပါအနိုင်ယူကျော်လွှားနိုင်မှာဖြစ်တဲ့အကြောင်းရေးသားထားတဲ့သုတေသနစစ်တမ်းကိုတော့ WRI ရဲ့ website စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်
။ရိုဟင်ဂျာနဲ့မြန်မာကပြားဆရာရေးကြလျှို့ဝဲတွေ့ဆုံတဲ့ညများဆိုတဲ့ကောင်းစဉ်နဲ့ Victoria Milko နဲ့ Claire Hammond တို့ကရေးထားတာကို PRI.org မှာအောက်တိုဘာလ၁ရက်နေ့မှာဖတ်ရပါတယ်။2019ဇွန်လညတညမှာတော့ရန်ကုန်မြို့ထဲကတိုက်ခန်းငယ်တစ်ခုမှာမြန်မာကပြဆရာမောင်ဆောင်ခါနဲ့အတူပြိသက်တွေကမိုင်600ကျော်ဝေးတဲ့ကောက်ဆက်စ်ဘဇာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်မာယူအာလီရဲ့ကပြကိုဗီဒီယိုဖုန်းခေါ်ဆိုမှုကနေတဆင့်နားထောင်နေကြတယ်လို့ဆိုပါတယ်။ရိုဟင်ဂျာဆွေအသုံးနှုန်းကိုမြန်မာဆွေရကတရားဝင်အတိအမှန်မပြုထားတဲ့အပြင်ဘင်္ဂလီတွေလို့ရည်ညွှန်းပြောဆိုတဲ့ဒီလူတွေကိုထောက်ခံတာဒီလိုဆက်သွယ်တာဟာဝေဖန်ခံရလောက်တဲ့ကိစ္စဖြစ်တဲ့အတွက်ဒီလိုလျှို့ဝှက်တွေ့ဆုံကြတာလို့အမီမဖော်လို့သူတိုက်ခန်းပိုင်ရှင်ကဆောင်းမရှင်ကိုပြပြပါတယ်မြန်မာပြည်ထဲမှာမနေတဲ့သူတွေအတွက်တော့ရိုဟင်ဂျာအရေးထောက်ခံပြောဆိုရတာပိုလွယ်ကူမှာပါပြည်တွင်းမှာရိုဟင်ဂျာအရေးထောက်ခံဖို့ကခက်ခဲပြီးတော့အနေအများတွေလို့ကြပြဆရာမောင်ဆောင်ခါကဆောင်းမရှင်ကိုပြောပါတယ်ဒုက္ခသည်စခန်းမှာပညာရေးစနစ်လည်းမရှိပေမဲ့လည်းကြပြတွေဆက်ရည်နေစေဖြစ်ပြီးတော့အခုလိုရိုဟင်ဂျာကြပြဆရာအယောက်150လောက်စခန်းမှာရှိနေပြီလို့မာယူအာလီကဆိုပြီးတော့ငင်းချင်ရင်ရှင်တွဲနေထိုင်နိုင်ရေးပြန်လည်တင့်မြတ်ရေးနဲ့ပူပေါင်းနေထိုင်ခြင်းစတဲ့အကြောင်းအရာတွေနဲ့ဆိုင်တဲ့မြင့်တာရှိထားတဲ့ကြပြတွေကိုဆက်ရေးသွားမှာပါလို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်နှစ်တုန်းကရခိုင်ဒေသအတွင်းမြန်မာစစ်တပ်ရဲ့နေမင်းရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကဆိုပြီးတော့ရခိုင်ပြည်နယ်ထဲမှာကျန်နေသေးတဲ့ရိုဟင်ဂျာ6သိန်းလောက်ဟာလည်းဆူရတဲ့ခြေနေမှာနေထိုင်နေရတယ်လို့ဆိုပါတယ်။စတေမာလာဆန်မာတော့ဒုက္ခသည်စခန်းတွေမှာအင်တာနက်ဆက်သွယ်မှုတွေအလုံးကိုဘင်္ဂလားဒေ့ရှ်ဆက်သွယ်ရေးကော်မရှင်ကဖျက်တောက်ပစ်လိုက်တဲ့ဆိုတဲ့အကြောင်းလူခွင့်ဆောင်ကြီးအဖွဲ့ကကူးကွားပြီးတော့ရေးသားထားတာပါဒီလိုကြပြဖတ်တဲ့ညလေးတွေကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာနေရတဲ့ရိုဟင်ဂျာတွေအတွက်မျှော်လင့်ချက်တစ်ခုဖြစ်ခဲ့တဲ့ဆိုတဲ့အကြောင်းဒီဆောင်မကိုမွေးအပေါ်မပြတ်ကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်
မနေ့ပြည်အောင်လူတရပေါ်ပေါလာအောင်လက်ရှိဆိုရအနေနဲ့ဆောင်ရွက်နေချိန်မှာတိုင်းရင်းသားတွေရဲ့တံမိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိမတ်ပြုဖို့ဟာအခုလိုအခြေအနေမျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲဘာတွေသတိပြုစင်ကျင်သင့်မှာလဲစတာတွေကိုအော်တိုဘာလ9ရက်ဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတည့်ရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရခင်ဗျာ။
အမေစနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့လှည့်ကြဖို့အချိန်မီဆက်သွင်းနိုင်ဖို့ကိုဖိတ်ခေါ်ပါရရှင်။အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လလတန်ကစီစဉ်ပို့ချထားပါရရှင
်။ဒီနေ့မိတ္တွေစိတ်ဝင်စားစရာကောင်းတဲ့ idiom အသုံးနှမျိုးကိုတင်ပြလူပါလေ။ပထမကတော့
Tie the knot.
ဆိုတာပါ။စာလုံးပေါင်းက TIE tie ချီနောင်တာ THE the KNOT knot ကတော့အထုံးဆိုတော့အထုံးဖြစ်အောင်ချီနောင်တဲ့သဘောလို့လုံးကောင်းအဓိပ္ပာယ်ရပါတယ်။ idiom အဓိပ္ပာယ်ကဘာဖြစ်မလဲဆိုတာကိုတော့သောတာရှင်များခန့်မှန်းကြည့်နိုင်ပါတယ်။ကျမတို့မြန်မာမှာလည်းမေတ္တာနှောင်ကြိုးချီတာမျိုးလို့ပေါ့။တနည်းတော့လက်ထပ်တာမင်္ဂလာဆောင်တာအနှောင်ဖွဲ့တဲ့ရောက်တဲ့အိမ်တော်ကြတဲ့အဓိပ္ပာယ်သဘောပါ။ဒုတိယတင်ပြမယ် idiom အသုံးကတော့
call it quits
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက c a l l call က call တာ i t it ကတခုခုကိုရည်ညွှန်းတဲ့နံစား q u i t s quits ကတော့အဆုံးသတ်လိုက်တာရပ်လိုက်တာအရှုံးပေးလိုက်တဲ့သဘောလို့အဓိပ္ပာယ်ရပါတယ်ဒါကြောင့် idiom ဆိုတဲ့ တွေ့ဝိုက်အသေးပဲကတော့တစ်ခုခုကိုဆက်မလုပ်တော့ပဲရက်လိုက်တဲ့သဘောအရှုံးပေးလိုက်တဲ့သဘောဖြစ်ပါလေ။တနည်းဆိုရင်လေအိမ်အောင်ပြူရမှာကွာရှင်းနေဆိုရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါလေ။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ It took Carol and Charlie only 11 months to tie the knot.After meeting on an internet matchmaking website, and 3 years more to call it quits.
Carol and Charlie don't know internet phuzaye website paw ma ti chwan ka ja pi sit la a ja ma ain daw pyu lai ja de li. Eh, naw tha tou ni le ja yo thuro na u lin mya phit ka kwa shin pyat se ka ja de lu a thee bi ya ba de. U ma go naw ta khaw na sin chi ja ya aw.
It took Carol and Charlie only 11 months to tie the knot after meeting on an internet matchmaking website, and 3 years more to call it quits.
Indong pyu de let tat de so yin idiom a thong ya be lu pyo ma le
tie the knot
le shor lai de a shong pi lai de indong go kwa shin pyat se lai de so yin yo be lu pyo ma le
call it quits
lu pyo nai ma leအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါတယ
် American Time အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်မြန်မာနိုင်ငံမှာတိုင်းပြည်ကအောင်လုံနိုင်စွမ်းတဲ့သူတက်မတော်တဲ့မှာမမြင်သေးဘူးလို့1990ပြည့်ရွေးကောက်ပွဲတုန်းကပလဲမြုံနယ် NLD ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဒေါက်တာတင်ဆွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဥကျော်ဇန်သားနဲ့ဆွေးနွေးသုံးသပ်ရမှာအခုလက်ရှိတက်မတော်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နိုင်ငံရေးရည်မှန်းချက်ရှိနေတယ်ထင်သလားဆိုတဲ့မေးခွန်းကိုဒေါက်တာတင်ဆွေကအခုလိုစဖြေပါတယ်ရှင
်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပတ်သက်တဲ့သတင်းတွေကိုကြည့်လို့ရှိရင်တော့သူနိုင်ငံရေးထဲမှာဝင်လာမလားဆိုတဲ့မေးခွန်းကတော့ဓမ္မစီရောတဲ့မေးခွန်းဖြစ်ပြီးတော့စူဒန်လေးလာကုန်လေထိုက်တဲ့မေကွန်တခုဖြစ်ပါတယ်။ဝင်မဝင်ကတော့သူကိုယ်တိုင်မသိမှာပေါ့။သို့တော်လည်းသူလုံနေတာတွေကိုမြင်နေရတဲ့ခြေလမ်းတွေအရာကတော့သူတကုံတစ်ခုကိုဥတီပြီးအရွယ်ချက်ရှိရှိနဲ့လုံနေတာလို့တော့မြင်ပါတယ်။ဘုဒ္ဓဘာသာမဟုတ်တဲ့အသင်ဖွဲ့ဒီနေ့ပတ်သက်တဲ့ကိစ္စကိုကြည့်ရင်တော့ကျွန်တော်ကနိုင်ငံရေးခြေလမ်းလို့မမြင်မနဲ့ဒီနိုင်ငံတကာကနေပြီး ICC လို့ခုံရုံးကိစ္စတွေနောက်တစ်ခါ sanction လို့ခေါ်တဲ့ကံထအရေးယူမှုကိစ္စတွေကိုတက်တာကောင်းတက်တာရောရအောင်လုပ်နေသလားလို့ကျွန်တော်ကထင်ပါတယ်ခင်ဗျအဲ့တော့နိုင်ငံရေးတွေဝင်မဲ့ဝင်မှုကလည်းအတိအကျပြောလို့တော့မရဘူးဆိုတော့မဖြစ်ဘူးလို့လည်းကျွန်တော်ကတော့မမြင်နိုင်ဘူးပေါ့ခင်ဗ
ျဟုတ်ကဲ့ဆိုတော့ကတူနိုင်ငံရေးတွေဝင်လာပြီလို့ပဲကျွန်တော်မှယူပြီးတော့ဆွေးနွေးကြည့်မယ်ဆိုရင
်
တကယ်လို့သာသူဝင်လာခဲ့ရင်သူ့ဘက်ကအာသာချက်တွေဘာတွေရှိနေတယ်လဲဆရာတိချင်မှာတိုင်းရင်းသားတချို့ကသူ့လိုလူတနည်းအားဖြင့်တမတော်ဘက်ကပြန်ပြီးတော့အုပ်ချုပ်တာပိုကောင်းတယ်လို့ထင်ကြလေမလားဒါကြောင့်လဲဆိုတော့တချို့တိုင်းရင်းသားတွေသားတွေမှာဒီဒီမိုကရေစီလူခွင့်ဆိုတာထက်သူတိုင်းရင်းသားအခွင့်အရေးကိုပို့ပြီးတော့လူကျင်နေကြတဲ့ကိစ္စတွေဖြစ်ပါတယ်ဥပမာရခိုင်နယ်စပ်မှာဖြစ်တဲ့တပ်တန်တွေနဲ့ပတ်သက်ပြီးတော့တချို့လူတွေကဒီတပ်မတော်ရဲ့သဘောထားကပူပြီးကောင်းတယ်လို့ယူဆတဲ့လူတွေရှိပါတယ်။အဲဒီတော့အဲ့ဒီဟာတွေကိုကြည့်ရင်သူကအသက်ကြီးတွေဘာများရှိနိုင်မယ်ထင်ပါလဲ။တကယ်လို့သူနိုင်ငံရေးတဲ့ဝင်လာရင
်ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒီအချက်ကိုတော်တော်နှစ်ကြာကြာလေးကစဉ်းစားပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကြီးပြည်နေသူကအနေထားကိုကဲတင်နိုင်မဲ့တနည်းအားဖြင့်ပိုကောင်းအောင်လုပ်နိုင်မဲ့ကောင်းဆောင်မှုဘာရှိကလေးလို့ကျွန်တော်အများကြီးဟိုနှစ်ပေါင်းများများစွာစဉ်းစားပါတယ်။အဲ့တော့တပ်မတော်တွေကပုံကိုကတိုင်းပြည်ကောင်းလာအောင်အမားတွေကိုပြင်လာနိုင်အောင်လုပ်နိုင်စမ်းရှိတော့ကျွန်တော်ကအဲ့လိုလူမျိုးဟုတ်တယ်ဆိုတော့ထောက်ခံကျင်ပါတယ်သို့တော့တမတော်တဲ့မှာကျွန်တော်တို့ဘုဂျုံကြီးနေဝင်းကစပြီးတော့ဘုဂျုံဘူးကြီးကြီးကြည့်လိုက်လို့ရှိရင်သူကတိုင်းပြည်ကောင်းစားရေးကိုဆောင်ရွက်နိုင်စွမ်းမရှိခဲ့ကြဘူးလို့ကျွန်တော်ယူရသားနဲ့အားနာနာနဲ့ပြောလိုပါတယ်ဒါတပြင်းခုကိုယ်ကိုယ်မရောက်လာလို့သူပြက်လာတော့သူ့ရဲ့လုံးရက်ဒီဟိုကြည့်လို့ရှင်တော့ကျွန်တော်ကအတော့ကိုအားမရဘူး။အရင်ပုံစံကြီးတွေပုံစံမူကြီးတွေတဲ့ကိုတော့ညံ့နေလို့ကျွန်တော်ကမြင်တယ်။ဘာကြောင့်လဲဆိုရင်ပြောတာဆိုတာလုတာကိုင်းတာဆောင်ရွက်တာတွေကြည့်လို့ရှင်အားကိုးလိုက်တဲ့ ပုဂ္ဂိုလ်တယောက်ကိုကျွန်တော်ကမမြင်ဘူးဒါပုဂ္ဂိုလ်ပါတက်မလို့ဘက်ကအာပို့ပြီးတော့ရသားတဲ့အင်ဂျီကိုခုနညဉ့်ညဉ့်ကြာဖြစ်ဖြစ်တန်ခါးရေးဖြစ်ဖြစ်အင်ဂျီတန်ခါးရေးဖြစ်လုံနိုင်မလားဆိုကျွန်တော်ကတော့ခုထိတော့တဦးတယောက်မှမမြင်သေးဘူးခင်ဗျာ
ဆရာကျွန်တော်တခုစဉ်းစားမိတာတချို့ကစဉ်းစားကြတယ်အခုမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအရဆိုရင်တက်မတော်ရဲ့အခန့်ကဏ္ဍသိပ်များနေတယ်တက်မတော်ဟာသမရရဲ့အမိန့်ဒီအယသရဲ့အမိန့်ကိုလည်းပဲနာခံဖို့လဲဒီနေ့အပြင်တက်မတော်ကိုကင်တွယ်နိုင်တဲ့ဩဇာညောင်းနိုင်မဲ့လူတယောက်စီထိုင်ရင်ဒီမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအရဆိုရင်ပိုကောင်းမယ်အုပ်ချုပ်ရေးပိုချောမွေ့မယ်လို့တွက်တက်လွယ်ရှိပါတယ်နမူနာချင်းဦးသိန်းစင်လက်ထက်ကဆိုရင်ပိုပြီးတော့အဆင်ပြေခဲ့တဲ့ဘာညာပေါ်လေဒီလိုကတွက်ကြပါတယ်ဆိုတော့အဲ့ဒီရှုထောင့်ကကြည့်ရင်တော့ဆရာဘယ်လိုသုံးသပ်မလဲ
ဟုတ်ကဲ့ဒီချက်ကလန်တမဟိုစီလိုတဲ့မေကွန်တစ်ခုပါဟုတ်တယ်ကျွန်တော်မြန်နာကတလူပြပါဘိုးကျော်ကြီးတိမ့်စိန်ဦးတိမ့်စိန်ဖြစ်လာပြီးတော့သမတလုတ်တဲ့ကာလ9နှစ်ဟာအခုပြောင်းကာလတစ်ခုပါတကယ်ကိုဟလာဟိုဟောပေါ့နော်တဦးဆိုင်မယ်စနစ်လုံးစစ်ကုန်းချုပ်ကြီးကနေပြီးတော့ဒီမိုကရေစီတစ်စိတ်တစ်ပိုင်းတစ်စုံတရားထိရှိတဲ့ကာလမှာဥဆောင်တဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါကြောင့်မလို့သူ့ကိုအမှတ်ကြီးအများကြီးပေးပြီးတချို့ဆိုတက်ခါသာဟိုနိုဘယ်ရှုတော့ပေးလို့တော့ဒီကောင်ကြိုးကြလုတ်ကြသေးတာနော်အဲ့တော့သူ့လက်ထက်မှာဟိုဘယ်လိုဖြစ်လာလဲဆိုတော့ဟလာကျွန်တော်တို့လိုအမိမဲချင်းတွေဟိုဟိုအထူးဖြစ်တဲ့ကိစ္စအပောင်းဝင်တော်တော်များများအပြောင်းလဲတွေဒါကျောင်းလေးတွေလုတ်ပါလေလုတ်ရဆိုလဲ2008ဖွဲ့စည်းပုံအောက်ကလုတ်တာပါဒါဒီအတွက်ကျွန်တော်တို့ဦးသိစိမတက်မလို့အရာရှိကြီးဟောင်းမှုလို့အမှတ်ပုတ်ပေးနိုင်ခြင်းမရှိဘူးခင်ဗျအဲနောက်တစ်ခါဦးသိစိရဲ့လုတ်ပုံလို့နေတာဦးတန်းရွှေနဲ့လည်းမတူဘူးသောမောင်နဲ့မတူလက်ရှိဘိုးဘိုးကြီးမရောက်နိုင်မတူဘူးနဲ့သူကဟိုတီတီညီညီအေးစေးအလူတွေတယောက်ကိုခတ်ဆန်တာပေါ့နော်ဟိုသူပါတီတွင်းကိစ္စလွဲရင်ပေါ့ထုတ်ခဲ့တဲ့လူမလို့ဒါပြဿနာနေတဲ့အတွက်ငါကတမလို့ရရှိမှုဟိုဒီလိုဖြစ်သလားဆိုတော့ကျွန်တော်တော့အဲ့လိုလိုမယူဆပါဘူ
းဆိုတော့အခုလက်ရှိမြန်မာနိုင်ငံအခြေအနေမှာဒီပုံစံအတိုင်းရှေ့ကိုရွေးကြမယ်ဆိုရင်တော့ဒီတမလို့ကိုကိုင်းတွင်နိုင်မဲ့တမတော်နဲ့သဟဇာတာဖြစ်အောင်နှိမ့်နိုင်ပြီးတော့တိုင်းပြည်ဒီမိုကရေစီအရွေးရှိကိုပို့ပြီးတော့အချိန်မြန်လာအောင်လုပ်နိုင်မဲ့အလားအလာရှိပါရဲ့လားဆရာကြီးရော
အာအဲ့ဒါလေကျွန်တော်တော်တော့ဟိုအနာနာနဲ့ဖြေရမှာပေါ့နော်ဒီလေတမတော်နဲ့ပတ်သက်ပြီးကိုင်းတွင်မှုဆိုတာလည်းပေါ့နော်လက်တွဲပြီးတော့ဆောင်ရွက်နိုင်စွမ်းရှိတဲ့ပုဂ္ဂိုလ်ကတော့အောင်ဆောင်စုကြည်ရလွယ်ရင်ကျွန်တော်တော့အခုထိတော့မမြင်ဘူးခင်ဗျာနောက်ဘယ်လိုပြောင်းပြောင်းကျွန်တော်တို့ပုံပုံကိုရတာကျွန်တော်ရှားပါတယ်နောက်တစ်ခုကအခုခဲခဲလို့ပြောရမှာကတမဟိုကံကြွယ်ဖို့လို့ကျွန်တော်မြင်စားဘူးတမဟိုလည်းနှကန်းချစ်ဖို့ဒီဘုံအောက်ကပြေးထားတဲ့အခွင့်အာဏာတွေအကုန်လုံးအပြေဝါအပြုတ်အောင်ကြော်သေးတယ်သူယူပြီးဆောင်ရွက်နေတာပါဒေါ်အောင်ဆန်းစုကြည်ရဲ့အဆိုအရဟာလာဒီပြည်ပြင်ပြောင်းလဲရေးကိုတော်လန်ရေးလို့အုံနှုံးနဲ့ကျောင်းလေးလာမဟုတ်ခင်လေအဲတော်လက်ပြောင်းနေတာလေဒီကိုရွေးနေတာအဲရွေးနေတဲ့ဒီလိုဒီကောင်းတဲ့လမ်းကြောင်းတော့မရှိသေးဘူးပေါ့နော်ကျွန်တော်တို့ညှို့လင့်တာကတော့ဒီတဲ့ဒီကိုဟာဆုံးဆုံးပေါက်ပေါက်လုံးမလာလို့တော့ညှို့လင့်နေကြတယ်ကိုယ်တော်တော်အောင်ဆောက်ဖို့ဒီ ID မရွေးဘူးအဲ့ဒါသူကဒါမရွေးတဲ့ဘက်ကတမတော်ဘက်ကကြည့်တယ်တမတော်ကတော့သူ့ဖွဲ့စည်းပုံခွင့်အာဏာအောက်ကပြည်သူ့တဲ့နေဒီတော်ဆောက်ဖို့ဒီဖြစ်ဖြစ်ဒီဖြစ်ဖြစ်ဟာလားသူတို့ကဘုံတို့ကသူပြောင်းပြောင်းအာသူတို့ဘက်ကလည်းပြောင်းလဲစရာမရှိဘူးတမလို့မတိုင်းတွယ်နိုင်လို့မရှိရုံနိုင်လို့ဆိုတော့အဲအချက်လက်ကတော့ကျွန်တော်ကစိတ်ခိုင်လုံးနေလို့ထင်ပါဘူးခင်ဗျာ
မြန်မာနိုင်ငံအပြင်ဒီအစ်တောင်အာရှတို့အာရှတို့ပေါ့လေဟိုထိုင်ဝမ်တို့ဆောက်ကိုရီးယားတို့တောင်ကိုရီးယားတို့ကြည့်မယ်ဆိုရင်သူတို့စီမံလည်းပဲအာဏာရှင်ဘုံတို့တွေပြီးတော့အရသားနဲ့သဟဇတာဖြစ်အောင်လုပ်နိုင်တဲ့ဘုံတို့ကြီးတွေကတိုင်းပြည်ခေါင်းဆောင်ဖြစ်လာတဲ့အခါနှစ်ဖက်ကိုသူတို့ညှိသွားနိုင်တာတွေ့ရပါတယ်အထူးသဖြင့်ဆိုရင်ချန်ဒူဟံပြည်တဲ့အခါဘူဂျူကြီးနူတီဝူကတောင်ကိုရီးယားမှာအဲ့လိုစီဗီလီယန်တဲ့ကအီလစ်ရှင်နဲ့တပ်မတော်ကပြုပင်ပြောင်းလဲလူလာတဲ့လူနဲ့ညှိပြီးတော့သူဖွဲ့စည်းပုံကိုဆွဲပြီးတော့ဒီမိုကရေစီလမ်းကိုရှောင်လှမ်းလာခဲ့တာဥစဉ်တောင်ကိုရီးယားဟာတော်တော်ကိုအောင်မြင်ထွန်းပေါက်တဲ့နိုင်ငံကြီးဖြစ်သွားပါပြီဆိုတော့အဲ့ဒီနမူနာတွေကြည့်မြန်မာနိုင်ငံမှာကအဲ့လိုအစဉ်လာမျိုးတစုံတရာဖြစ်လာနိုင်မဲ့မျှော်လင့်ချက်ကျွန်တော်ထားနိုင်ဘူးလား
ဟုတ်ကဲ့ဆရာဒီမိကုန်းကလည်းကျွန်တော်ပထမအဦးဆုံးမိကုန်းမှာရှုံးနေတယ်လို့ပေါ့နော်ကျွန်တော်တို့ညလင်းညလင်းကြပါလေတိုင်းပြည်ကောင်းဖို့အတွက်အရသာဖြစ်ဖြစ်တမတော်ကောင်းဆောင်ဖြစ်ဖြစ်ကောင်းဆောင်အောင်ချောက်ရှိဖို့ညလင်းညလင်းပါလေဒါဆိုခုနကျွန်တော်တို့ ကြောကြံတာဆွေးနွေးသွားတဲ့ဥပမာလေးလို့ပေါ့ကျွန်တော်တို့ဗမာနိုင်ငံမှာရှိလာရင်တော့ဟိုကောင်းတာပေါ့ဘုဆိုကျွန်တော်သင်ကြားရတယ်သူကျွန်တော်ကတော့ဟိုရှိလာပြရာအကြောင်းမမြင်ဘူးခင်ဗျအဲခဏကျွန်တော်ဆွေးနွေးတဲ့ဗမာဥသိန်းစိန်ကအဲ့ဒီလိုလုံနိုင်ငံရှိတဲ့ပုံကိုသာဖြစ်ခဲ့ရင်တော့တန်ပြီးတော်တော်လေးတောင်းကောင်းနေကြအကြောင်းရှိတယ်တော်တော်လေးဥသိန်းစိန်ကလုံနိုင်စွာမရှိခဲ့တယ်လို့နောက်တက်မယ်လို့ပြောတဲ့အခုလက်ရှိအဲတမတော်အကြီးဆုံးဘုဇုံမူကြီးမင်းအောင်လိုင်းကလည်းသိစဉ်လောက်တော့မှလုံနိုင်စွာရှိမလားမရှိဘူးလို့ကျွန်တော်ကတော့ဟိုငါနဲ့တက်တန်းအတွက်မှအဲ့လိုသုံးသပ်တယ်ခင်ဗျာဒါကြောင့်ကျွန်တော်ပတ်နိုင်ရမှာတမတော်တွေကအရာရှိဟောင်းဒီဒီမဆိုးတန်ကြီးကောင်းအောင်ပေါ့နော်လုံနိုင်စွာရှိတဲ့နှလုံးကြီးရဲ့လက်ရုံးကြီးရဲ့နိုင်ငံရေးအဆန်းရှိတဲ့တနည်းတော့ဟိုကြီးကြီးမမပပါရှိတဲ့တမတော်ကောင်းဆောင်ကျွန်တော်ကခုတည်းကမမြင်နေဘူးခင်ဗျာ
ဟုတ်ကဲ့ဆရာနောက်ဆုံးနည်းနည်းတွေ့ကြည့်အောင်ပါဆရာအဲ့လိုဆိုတော့ဒီမြန်မာနိုင်ငံအခုဒုတိယအကြိမ်ပေါ်လေဒီဒီမိုကရေစီရွေးကောက်ပွဲကျင်းပလာပြီးရဲ့နောက်ခြေလှမ်းရောဘယ်လိုဖြစ်သွားမယ်ထင်ပါလဲဆရာဒီတိုင်းပဲနေမလားအဲ့တော့ဘယ်လိုပုံစံမျိုးနဲ့ဒီထက်ရွေးအောင်လုပ်နိုင်ကြမလဲဆရာ
ကျွန်တော်ကဟို energy ကိုကြိုးနိုင်တဲ့ energy ကိုပူကောင်းအောင်လုပ်နိုင်ဖို့ဆိုတဲ့နိုင်ငံရေးပါတီကတော့ကျွန်တော်ကတော့အမှန်တမ်းနဲ့ပြောရင်တော့မမြင်သေးဘူးခင်ဗျအဲ့တော့ NLD ရရတဲ့မဲတွေကိုရတော့ခွဲယူဖို့ဟိုအဆင့်တော့ပဲဖြစ်နေတယ်အဲ့တော့ဟိုကြံ့ခိုင်ရေးဟိုဟို UDP လောက်ကြတာမဟုတ်တမတော်ကို UDP လောက်ကြတာမဟုတ်ပဲနဲ့မဲနေရရရေးလောက်ထားတဲ့နိုင်ငံရေးပါတီဒီကမြားနေတယ်ခင်ဗျကျွန်တော်ကမြင်နေတယ်ဒါကဒီကနေတိုင်းသားတွေအမိခံတဲ့ပါတီနိုင်ရမယ်အဲဒီမလို့ခေါ်တဲ့အလေကလည်းအမေရိကန်ကြားပြီးတော့အဲ့မှာပြန့်ခံရတဲ့တချို့နေရာမှာဟိုဒီမိုကရေစီကြီးဒီအချင်းချင်းအဆင်မတည်ရင်ပြန့်ခံရကြပေါ့ရမယ်ဟိုသုံးသက်ချက်ကတော့တစ်နှစ်လောက်တော့ဆော်နေရပေါ့
အဲ့တော့2015အပြီးအခုဆောက်လန်းလာတဲ့၄-၅နှစ်အတွင်းမှာဒီမိုကရေစီဘက်ကိုရွေးတဲ့2020နောက်ပိုင်း၄-၅နှစ်ကလည်းပဲဘယ်လိုမှပြောင်းလဲစရာမရှိသေးဘူးလားဆရာအဲ့လိုဆိုတော့ဘယ်လိုများဘယ်အခြေအနေကြောင့်ပြောင်းလဲ
အဲ့ဒါကတော့နည်းနည်းလေးတော့တောင်းမြင်တယ်ခင်ဗျာဟုတ်ပါမှာဆိုလက်ရှိအနေရီကဦးစီးပြီးလုပ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကဒီဆုံးတရားအတိုင်းအတာကြီးကျွန်တော်ရလာနိုင်မယ်လို့မြင်ပါတယ်။အဲ့တော့ဒီဟာရလာကြည့်တော့ဒီနိုင်ငံရင်းနေမှာမဟုတ်ဘူးလေ။အနေရီကနောက်အနေရီနဲ့အတူပေါ့။ဒီမိုကရေစီလိုလာတဲ့နိုင်ငံရေးအားစုကဖွဲ့စည်းပုံပြင်ဆင်ရေးကိုနောက်ခြေလမ်းနေဖြတ်ပြီးလုပ်ကြမှာဖြစ်တဲ့အတွက်နောက်၅နှစ်ဆိုတော့ကျွန်တော်ထင်တယ်ဒီမိုကရေစီကအခု2015လဲတော့ပို့ပြီးတော့ဟိုရလာမယ်ကြအကြောင်းဖြစ်လို့မြင်ပါတယ်။
ကြောစံသားစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးခုလိုကြာတာပရိနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။ဒီကနေ့သူယုံကြည်ရာစီစဉ်မှာတော့စာရေးဆရာမချာကိုရဲ့ယုံကြည်ရာကိုနားဆင်ကြားရမှာပါ။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါရဲ့ရှင
်။ဒီမှာကတော့ဘာဖြစ်ရင်ကြည့်ရဲဆိုတော့ဒီနေရာကိုယ်လိုချင်တဲ့အရာတစ်ခုပဲအနည်းငယ်ကျိုးစားနိုင်မယ်ဆိုလို့ရှိရင်အောင်မြင်မှုဆိုတဲ့အရာတစ်ခုပဲပေါ့နော်။ကျမဆိုလို့ရှိရင်ငယ်စဉ်ခါရဲကယူရမယ်ဖြစ်တယ်ပေါ့နော်။အဲ့ဒီအချိန်ခါမှာကျမလူချင်းရဲ့ပြင်ဆင်ရအတွက်ပေါ့နော်။ငယ်ငယ်လေးနဲ့ဟိုစာအုပ်ဆိုင်ရေးဖွင့်တယ်။အဆန်ရှာတယ်။နောက်ပြီးတော့ကျမဒီစာလေးကိုပဲကျမလေ့လာတယ်။ငယ်ငယ်လေးကစာလေးအကုန်ဖတ်တယ်။ဖတ်ပြီးတော့ကျမပညာကိုလည်းစွမ်းနေအောင်အောင်လုပ်တယ်။ဒါပေမဲ့ကျမတို့အချိန်ကဆိုရင်ပေါ့ဒီအောင်တော့ပဲရတယ်။အဲ့ဒီအချိန်ကမှကျမဒါပေမဲ့ကိုလိုချင်တဲ့လမ်းမတစ်ခုပေါ့နော်။အဲ့ဒီရဲ့စာရီကိုရောရခဲ့တယ်။အဲ့ညာနဲ့ကျမဘဝတစ်ခုစခဲ့တာပေါ့နော်။ကျမမိသားစုဘဝစရဲ။ဒါပေမဲ့အဲ့ဒီမိသားစုဘဝရောက်တော့လေမိသားစုတွေကသားသမီးတွေကိုလည်းစာရီကိုအားကိုးဖို့ပြီးတော့ဘဝမှာကိုယုံကြည်တဲ့လမ်းတစ်ခုရှောက်မယ်ဆိုရင်အဲ့ဒီလမ်းကိုအများကြီးပုံမှန်ရှောက်နေဖို့ဆိုတဲ့အားလေးကိုကျမသင်တာပေါ့နော်။အဲဥပမာတော့ဟိုသူတို့နုပညာတော့ရှောက်မယ်ဆိုလို့ရှိရင်လေဒီနုပညာလမ်းလေးကိုမှန်မှန်လေးနဲ့ဖြောက်ဖြောက်သွားဖို့ဒါမှဒါတိုင်းတောင်းနိုင်ရောက်မယ်အဲ့ဒီလိုပဲအဲ့ဒီဘဝတွေကိုကျမရှောက်ခဲရှောက်ခဲကလေးတွေဟာလေကျမရဲ့ယုံကြည်မှုလမ်းလေးတစ်ခုပဲမှာပဲအောင်မြင်မှုအများကြီးရခဲ့အနုပညာလည်းအောင်မြင်နေပြီးတော့သူတို့တွေပညာရေးမှာဆိုလို့ရှိရင်လေအောင်မြင်တဲ့သားသမီးအဖြစ်ကျမပိုင်ဆိုင်နေအဲ့ဒီလိုမျိုးပဲသူတို့လည်းအခုတည်းကလေဒီလိုပဲပုံမှန်လမ်းလျှောက်နေတာပေါ့နော်တောင်တစ်ခုကခါသူအရွယ်ရောက်သွားလို့နေရာကိုလို့ကျမပေါက်ပါသွားတဲ့အချိန်မှာကျမဘာထွက်လို့လဲဆိုရင်က
ကျမလူချင်းနဲ့ပေါ့နော်။အပြင်လမ်းကြောင်းတစ်ခုကိုအဲ့ဒီအချိန်မှာကျမဘာမှမသိရသေးဘူး။ဒါပေမဲ့ကျမဘာယုံကြည်လဲဆိုရင်ငါဒီနေ့ဒီစာကိုရင်းနေတဲ့ငါရဲ့စာရီးယားငါလူချင်းရဲ့နေရာတစ်ခုမှာရှိနေရဲ့ဆိုအရာကိုကျမယုံကြည်ရတဲ့ကြောင့်မလို့ကျမနေ့တိုင်းစာရေးတယ်။ကြပါလေးချစ်ချင်းဖြစ်မယ်။ဆောင်းပါးလေးချစ်ချင်းဖြစ်မယ်။ share လုပ်ရတဲ့စာလေးလည်းချစ်ချင်းဖြစ်မယ်။ message လေးချစ်ချင်းဖြစ်မယ်။အဲ့ဒီလိုလေးတွေကျမရင်းနေသွားတယ်။ဖြစ်ဆိုလို့ရှင်နှစ်ပေါင်းက10နှစ်ကျော်သွားပြီပေါ့နော်။အဲ့လိုဆင်းရဲကြော်သွားတဲ့အချိန်မှာကျမအခုလူချင်းလေးပေါ့စာပေလောကတစ်ခုကိုကျမရောက်လာတယ်။အဲ့ဒါကလည်းဘာလဲဆိုတော့ကျမရဲ့ပန်းနိုင်ရင်ကျမယုံကြည်တာပေါ့နော်။ကျမဒီလမ်းလေးကိုအရင်ရှောက်နေရင်ဒီလမ်းမကြီးပေါ်မှာကျမကောင်းကောင်းလေးပပရရရှောက်နိုင်တယ်ဆိုရဲယုံကြည်ချက်တစ်ခုနဲ့ကျမရှောက်ရင်းရှောက်ရင်းဒီစာပေလမ်းကိုလည်းကျမရောက်လာတယ်။အဲ့ဒီတော့စာပေမှာဆိုလို့ရှိရင်လည်းပေါ့နော်ကိုတည်ခြင်းနဲ့ယတာရှိနေ၊ကြပြာရှိနေ၊ဥတာရှိနေအရာရာပေါ့နော်အခုဆိုလို့ရှိရင် political bias ရှိနေအဲ့ဒီဟာတွေအကုန်လုံးကိုတစ်ခုချင်းလေ့လာခြင်းလေ့လာကြရတဲ့စာပေတွေအားလုံးကျမလူချင်းနဲ့စာပေကိုနောက်ဆုံးပေါ့ကျမကနေပြီးအများကြီးပေါ့မလုံနိုင်တဲ့အနေမှာကျမလူချင်းနဲ့အစ်စ်လေးကျမတက်ချင်တဲ့အချက်တွေအဲ့ဒါတွေအကုန်လုံးကိုရရဆိုတာကိုကျမယုံကြည်ရပေါ့နော်အခုလည်းလက်တွေ့မှာလည်းကျမအဲ့ဒီလောက်အဖြစ်ကြီးကျမရတယ်အဲ့ဒီကြောင့်မို့လို့ဒီလမ်းကြောင်းကိုဒီကလေးတွေဆိုရင်လည်းဒီကလေးတွေဖြစ်ဖြစ်ကျမဘာပြောလဲကိုရှောက်ချင်တဲ့ပန်းနိုင်ရဲ့လမ်းကိုဂျုံဂျုံကြည့်ကြည့်နဲ့ရှောက်ဒီနေ့ရှောက်တယ်မနေ့ကမရှောက်ဘူးဆိုရင်တော့မရဘူးအဲ့ဒီရှောက်လမ်းကြောင်းလေးကိုတော့နေ့တိုင်းတော့ရှောက်ရမယ်ဒီလမ်းလေးရှောက်ရင်းရှောက်ရင်းနဲ့ဒီလမ်းလေးကခက်နေလေစုခုတ်ရှိနေလေကိုဒီစုခုတ်လေးကိုပဲတာတာရရလေးရှောက်သွားနိုင်တဲ့လမ်းဖြစ်တယ်ခုခေတ်လူငယ်ဆိုလို့ရှိရင်လည်းသူတို့ရှောက်လို့ရတဲ့လမ်းတွေရှိရဲ့အဲ့ဒီဟာတွေကိုလေ့လာရင်းနဲ့ပုံမှန်လေးရှောက်မှဆိုလို့ရှိရင်ကိုတကယ်ကိုအောင်မြင်တဲ့နေရာတစ်ခုကိုရဖို့တင်ချရဲဆိုတာကိုတော့ကျမရင်းရင်းကြည့်ပြောနိုင်ပါရဲ့ပို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ VOA American တန်ရဲ့2019ခုနှစ်အောက်တိုဘာလ3ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမနက်ခင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနက်8:00ကနေ9:00အထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ခုကြာသပတေးနေ့ညပိုင်းမှာတော့ကျမရေးကန္တာဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ကြားရဖို့ရှိပါတယ်ရှင်။ခုကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်။
သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းနဲ့သဘောတူညီချက်ယူထားတာတွေနဲ့ပတ်သက်တဲ့ဆေးရစတဲ့တွေရဖို့ဆင့်ခေါ်နိုင်မယ်လို့မျှော်လင့်နေတယ်။အောက်တိုဘာထင်းကျုပ်ထားတဲ့အတိုက်ခံဒီမိုကရက်ပါတီခေါင်းဆောင်တွေကသမ္မတအင်ဘူရိုကိုဗိုလ်တဖူးနေမှာတတိပေးလိုက်ပါတယ်။သမ္မတကိုတရားစွဲဆိုနိုင်မှုအတွက်ကြိုးစားနေတဲ့လွှတ်တော်ရေးကော်မတီရဲ့ပန်ကြားချက်တွေကိုပူးပေါင်းဆောင်ရွက်ဖို့ရှိမရှိဗိုလ်တဖူးနေသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေရဲ့မေးမြန်းချက်ကိုသမ္မတကသူဟာအမြဲတမ်းပူးပေါင်းဆောင်ရွက်ကြောင်းပြောကြားခဲ့ပါတယ်။ဥရောပလင်းတိဆောက်ရေးကုမ္ပဏီ Airbus ကိုဥရောပသမဂ္ဂ EU ကတရားမဝင်ထောက်ပံ့ကြေးတွေပေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကကမ္ဘာကုန်သွယ်ရေးအဖွဲ့တန်ကြားထားတဲ့ကိစ္စမှာအမေရိကန်နိုင်ငံဘက်ကအနိုင်ရလိုက်ပါတယ်။ဒီလိုအနိုင်ရတဲ့အတွက်စံချိန်တင်ရောကြေးငွေအမေရိကန်ဒေါ်လာ 9.5 ဘီလီယံကိုရရှိမှလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ EU ကိုပြစ်ဒဏ်ခတ်တဲ့အနေနဲ့အမေရိကန်ကဥရောပသမဂ္ဂကလည်းတွင်းကုန်အမျိုးမျိုးပေါ်မှာအောက်တိုဘာ16ရက်နေ့ကစပြီးတွင်းကုန်ခွန်တွေကိုစီးကျပ်သွားတော့မှာဖြစ်ပါတယ်။အိန္ဒိယပါကစ္စတန်နဲ့နိုင်ငံကြားတင်းမာမှုမြန်မာလာတဲ့အတွက်နျူကလ িয়ার လက်နက်သုံးတိုက်ပွဲဖြစ်လာခဲ့မယ်ဆိုရင်လူသန်းပေါင်း100ကျော်ရုတ်ရက်သေဆုံးပြီးတော့တစ်ကမ္ဘာလုံး10ဆုနှစ်တခုကြာအငတ်ဘေးကျရောက်နိုင်နေဆိုတော့သူတေသနာစာရန်တရက်ကိုဗိုလ်တဖူးနေမှာထုတ်ပြန်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာ1869အောက်တိုဘာ2ရက်နေ့မှာမွေးဖွားခဲ့တဲ့အိန္ဒိယနိုင်ငံဖခင်ကြီးမဟာတမဂန္ဒီရဲ့နှစ်150ပြည့်မွေးနေ့ကိုဗိုလ်တဖူးနေကကျင်းပနေပါတယ်။အိန္ဒိယလွတ်လပ်ရေးအတွက်သာမကနိုင်ငံတွင်းတန်ရှင်းရေးအတွက်လုပ်ခဲ့တဲ့ဂန္ဒီနှစ်150ပြည့်အထိမ်းအမှတ်ဖြစ်ဝန်ကြီးချုပ်မိုးရီကလူသန်းပေါင်း1300ရှိတဲ့အိန္ဒိယမှာလူမြင်ကွင်းမဆန်စွန့်မှုမရှိတော့ဘူးလို့ကြေညာလိုက်ပါတယ်။
ကြာသာရင်းနေမနေခင်ထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.